Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ13ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမမရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အတမင်ကန်ပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဒီကနေ့စစ်ဆေးဖို့ရှိပေမဲ့တက်တဲ့ထွက်မဲ့သူမလာတာကြောင့်ယုံကျိန်ထပ်ပေးလိုက်ပါတယ်မြန်မာစစ်ကောင်စီဟာနိုင်ငံတကာအကူအညီတွေမပေးနိုင်အောင်ပိတ်ဆို့နေကြောင်းလူခွင့်ရေးအဖွဲ့ကပြောပါတယ်မြန်မာအရေးအပါအဝင်ဒေတာရင်းကိစ္စရတူဆွေးနွေးဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရဲ့အာရှသုံးနိုင်ငံခီးဒီကနေ့စပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုဥတမောင်တန်းနဲ့အတူတင်ပြပေးတော့ပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူမြန်မာနိုင်ငံမှာအတန်တိတ်တပိတ်ဆင်ရွက်လို့အကျဉ်းသား89ယောက်တိုက်ပိတ်ခံရပြီးတော့အဲ့ဒီတဲကတချို့ကိုထောင်အာဏာပိုင်တွေကရိုက်နှက်လို့ဒဏ်ရာတွေပြင်းပြင်းထန်ထန်ရထားတဲ့အခြေအနေဖြစ်နေပါတယ
်89ယောက်ထဲမှာအရေးရတော့မနေ့ကကြီးပြောပါတယ်အဲ့ဒီတချင်းဆင်ပြီးတဲ့အချိန်မှာထောင်ပိုင်တွေဒူတိုင်းတွေလောက်ကြာပြီးရှိတယ်အဲ့ဒီချိန်မှာခေါင်းဆောင်ပြီးလည်းပေါ်ခိုင်းတယ်မပေါ်တဲ့အကြောင်းမလို့ဒီ89ယောက်လုံးကိုစစ်တပ်တိုက်ဆင်သူပေါ်သွားတယ်
အမြင်ပေါ်လို့တဲ့ရှင်းနေတူပြောပြခဲ့တာပါရှင်။နောက်ပိုင်းမှာဒီသတင်းအပြည့်စုံနားဆင်ရပါမယ်။အတန်တိတ်တပိတ်ဖြစ်ပြီးတဲ့နောက်မှာမန္တလေးဘက်မှာတော့လုံခြုံရေးကပိုပြီးတင်းကျပ်လာနေပါတယ်။ရှမ်းပြည်မုံကိုမြို့တဝိုက်မှာတော့လေကြောင်းကပါတိုက်ပွဲတွေပြင်းထန်နေပါတယ်။ရင်းမာပင်အနီးမှာတော့စစ်စင်ရေးကြောင်ဒေသခံ19,000ဝန်းကျင်ထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီလိုမျိုးသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဦးတမောင်တန်းတို့တင်ပြပေးကြပါလိမ့်မယ်ရှင်။
နိုင်ငံတော်တမင်ကတော်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတွေကတဘာဝဘေးအမှုစစ်ဆေးဖို့ဒီကနေ့နေပြီးတော့တထူးတရားရုံးမှာခေါ်ယူခဲ့ပေမဲ့တက်တဲ့ထွက်ဆိုမဲ့သူမလာနိုင်တာကြောင့်ယုံကျိန်ထပ်ပေးလိုက်ပါတယ်။ကိုဗစ်ကာလကပ်ဘေးစည်းကမ်းကိုချိုးပေါက်တယ်ဆိုတဲ့ဆွဲချက်တင်ထားတဲ့အမှုမှာတက်တဲ့အဖြစ်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစစ်ဆေးဖို့ရှိရမှာယုံကျိန်ကိုလာရောက်ထွက်ဆိုခွင့်မရဘူးလို့သိရပါတယ်။လာရောက်ထွက်ဆိုဖို့ကာရကံရှင်ဒေါက်တာဇော်မြင့်မောင်ကလက်ခံထားပေမဲ့သူကိုထိန်းသိမ်းထားတဲ့ထောင်အာဏာပိုင်ကခီးသွလာခွင့်မပြုခဲ့ဘူးလို့သိရပါတယ်။ပြီးခဲ့တဲ့တစ်ပတ်ယုံကျိန်ပါကလေးကတက်တဲ့အဖြစ်လာရောက်ဖို့အထူးတရားရုံးကဆင့်ခေါ်ထားပေမဲ့သက်ဆိုင်ရာအကျဉ်းထောင်ရဲ့ထောင်ဆရာဝန်စေးစားအရထောင်အာဏာပိုင်ကခီးသွခွင့်မပြုခဲ့တာပါ။ဒါကြောင့်နောက်တစ်ခေါက်ယုံကျိန်နေမှာတော့သူ့ကိုဗီဒီယိုအွန်လိုင်းကတစ်ဆင့်မင်းများကြားနာစစ်ဆေးဖို့တရားရုံးကအကြံပြုထားပါတယ်။ဒေါက်တာဆန်းစုကြည်အပေါ်အပတ်စဉ်တနင်္လာနေ့တိုင်းစစ်ဆေးနေကြဖြစ်တဲ့သဘာဝဘေးအမှုဆက်သွယ်ရေးပုံမှန်အမှုပုတ်ကုံတွင်းကုံဥပဒေအမှုတွေထဲမှာဆက်သွယ်ရေးနဲ့ပုတ်ကုံတွင်းကုံအမှုကိုတော့ဒီတစ်ပတ်မှာနားထားပြီးနောက်လာမယ့်ဒီဇင်ဘာ20ရက်နေ့မှာအပြည့်အစုံအမိန့်ချဖို့ရှိပါတယ်။ဒေါက်ဆန်းစုကြည်ဟာအမှုပေါင်းစနစ်မှုနဲ့တရားစွဲဆိုခံထားရတာပါ။အဲ့ဒီအထက်ကအမှုနှမှုဖြစ်တဲ့သဘာဝဘေးအမှု905ခောက်ွယ်အမှုတို့နဲ့ပြီးခဲ့တဲ့ပတ်တုန်းကထောင်ဒဏ်2နှစ်စီစုစုပေါင်း6နှစ်ထောင်ဒဏ်အမိန့်ချမှတ်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီဥက္ကဋ္ဌရဲ့လူငင်းချင်းသာခွင့်အမိန့်အရ6နှစ်အစား2နှစ်သတ်မှတ်ပြီးတော့ထောင်မပူပဲလက်ရှိထိန်းသိမ်းထားတဲ့နေအိမ်မှာပဲဆက်ရှိနေစေပါတယ်။ဒေါက်ဆန်းစုကြည်ကိုစစ်အာဏာပိုင်တွေဘက်ကအာဂတိဆွဲချက်နောက်တမှုနဲ့အမှုပြင်နေသလိုရွက်ကောက်ပွဲကော်မရှင်ကလည်းတရားဆွဲဆိုဖို့အမှုပြင်နေတာတွေရှိတာကြောင့်နောက်ထပ်ဆွဲဆိုအမှုတွေလည်းရင်ဆိုင်ရပွဲရှိနေပါတယ်ခင်ဗျာ
။မြန်မာနိုင်ငံအတွင်းပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအတွက်အရေးတကြီးလိုအပ်နေတဲ့အကူအညီတွေမပေးနိုင်အောင်အာဏာသိမ်းစစ်ကောင်စီကပိတ်ဆို့နေတယ်လို့လူခွန်ရေးလေးလာစောင့်ကြည့်အဖွဲ့ Human Rights Watch HRW ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။လူနေတဲ့သူတွေစီအကူအညီတွေရောက်နိုင်အောင်ခွင့်ပြုဖို့ကုလသမဂ္ဂအာဆီယံရဲ့အစိုးရတွေဟာစစ်ကောင်စီကိုဖိအားပေးတဲ့နယ်လို့လည်း HRW ကတိုက်တွန်းလိုက်ပါတယ်။ကန့်သက်ချက်အစ်စ်တွေကိုချမှတ်လိုက်တာကြောင့်နိုင်ငံတော်မှလူသားချင်းစာနာထောက်ထားမှုကပ်ဘေးကြီးကိုကြုံတွေ့နေရတယ်လို့ကြေညာချက်ကဆိုပါတယ်။အခုလိုစစ်ကောင်စီရဲ့ကန့်သက်ချက်တွေထဲမှာစစ်တပ်ကြောင့်ချမှတ်လိုက်ရတဲ့ဌာနဆိုင်ရာလိုအပ်ချက်ကန့်သက်ချက်တွေလည်းသူများလာနေတယ်လို့ကြေညာချက်ကပြောထားပါတယ်။ဒါအပြင်စစ်ဘေးဒုက္ခသည်တွေစီကိုကူညီတွေပေးနေတဲ့ NGO တွေသွားလာဖို့ခက်ခဲအောင်လှုပ်ဆောင်ထားတာတွေလည်းရှိတယ်လို့ပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဟာကြေညာချက်တွေလုပ်နေတာထက်မကလှုပ်ဆောင်သင့်တယ်လို့လည်းလူခွန်ရေးစောင့်ကြည့်အဖွဲ့ကြီးကဆိုပါတယ်။စစ်ကောင်စီအပေါ်လက်နက်ပစ္စည်းရောင်းချနေတာတွေကိုပိတ်ပင်မှုစစ်တိုက်ပါစီးပွားရေးလုပ်ငန်းကြီးတွေနဲ့စစ်ကောင်ဆောင်တွေပေါ်ပိတ်ဆို့အရေးယူဖို့လည်းတိုက်တွန်းလိုက်ပါတယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထုကိုယ်စားလှယ်တော်မန်ဒရူးဟာ ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဒီကနေ့ဒီဇင်ဘာ23ရက်ကနေ19ရက်နေ့ထိတွားရောက်တွေ့ဆုံမှာဖြစ်ကြောင်းကုလသမဂ္ဂကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။သူတို့ကိုလူမျိုးတုံးတပ်ဖြတ်မှုဆန်ဆန်တိုက်ခိုက်ခဲ့တာကြောင့်ရိုဟင်ဂျာတသန်းလောက်ဟာအသက်ဆုံးပြီးမြန်မာနိုင်ငံကနေထွက်ပြေးခဲ့ကြရတယ်ဆိုတာကဘာကမမေ့သင့်ပါဘူး။ရိုဟင်ဂျာတွေဟာသူတို့အိမ်ကိုဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိပြန်လို့ကြတာပဲရှိပါတယ်လို့တော်မန်ဒရူးကပြောပါတယ်။လူခွင့်ရထူးကိုယ်စားလှယ်တော်မန်ဒူးဟာဘင်္ဂလားဒေ့ရှ်မြို့တော်ဒါကာကိုဥစွာရောက်ရှိမှဖြစ်ပြီးအဲ့ဒီကနေမှကောက်ဆက်စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေအပြင်မကြာသေးခင်ကရိုဟင်ဂျာတွေရွှေ့ပြောင်းနေထိုင်ကြတဲ့ဘာရှန်ရှားကျွန်းတို့ကိုတွားရောက်မှဖြစ်ပါတယ်။ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေ၊ကုလသမဂ္ဂအရာရှိတွေ၊အရဖက်လူမှုအဖွဲ့အစည်းကတာဝန်ရှိသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ဆုံသွားမှာပါ။သူခီးစဉ်အတွင်းတွေ့ရှိကြတာတွေကိုဒီဇင်ဘာလ19ရက်နေ့မှာတော်မန်ဒူးကဒါကာမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်သွားမှာဖြစ်ပါတယ်။ဒီခီးစဉ်အတွင်းတွေ့ရှိရတဲ့အချက်တွေကိုလာမယ့်2022ခုနှစ်မတ်လမှာကုလသမဂ္ဂလူခွင့်ရေးကောင်စီကိုတွင်သွင်းမဲ့အစည်းအဝေးခန်းစာမှာထည့်သွင်းဖော်ပြသွားမှာဖြစ်ကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရခင်ဗျာ
။အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတင်ထားတဲ့ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုမှာပူးပေါင်းပါဝင်ကြောင်းကြေညာဖို့ပြည်ထောင်နိုင်ငံရေးဝန်ကြီးကိုဘာမကဲပေး UK အဖွဲ့ဝင်များကတောင်းဆိုလိုက်ကြပါတယ်။နိုင်ငံရေးဝန်ကြီး Liz Truss ကိုအဖွဲ့ဝင်660ကဒီကနေ့စာပေးပို့လိုက်ကြတာပါ။ယခင်နိုင်ငံရေးဝန်ကြီး Dominic Raab ကတော့အဲ့ဒီလိုပူးပေါင်းမှုညှင်းဆိုခဲ့ပါတယ်။အဲ့ဒီအချက်ပြင်အပြည်ပြည်ဆိုင်ရာရာဇဝတ်မှုခုံရုံး ICC မှာစစ်ကောင်စီကိုတင်ဖို့အတွက်လုံခြုံရေးကောင်စီမှာပြည်ထောင်နိုင်ငံကကမကဋ္ဌပြုအဆိုတင်သွင်းဖို့လည်းတိုက်တွန်းထားပါသေးတယ်။အဲ့ဒီအဆိုပေါ်မှာရုရှားတရုတ်တို့ကဗီဒီယိုအာနာသုံးနိုင်ပေမဲ့စစ်တပ်ဟာသူကျူးလွန်ခဲ့တဲ့ပြည်မှုတွေအတွက်တာဝန်ခံရမယ်ဆိုတာကိုမူအားဖြင့်ပြည်ထောင်နိုင်ငံကပြတ်တရားရောက်လိမ့်မယ်လို့ဘာမကဲမဲ UK ဖွဲ့ကယူဆထားပါတယ်။ဒီလိုတောင်းဆိုခဲ့တာကိုလည်းပြည်ထောင်စုကညှင်းဆိုထားပါတယ်။ဒါအပြင်လူခွင့်ရေးချိုးဖောက်နေတာတွေအပေါ်မှတ်သန်းတင်နိုင်ရေးအတွက်ဒေသကလူခွင့်ရေးလှုပ်ရှားမှုအဖွဲ့အစည်းတွေကိုရမဝေထောက်ပံ့မှုလည်းဘာမကံပေး UK ဖွဲ့ကတိုက်တွန်းလိုက်ပါတယ်။လူခွင့်ရေးချိုးဖောက်မှုအထောက်အထားတွေကိုတီးခြားလွတ်လပ်စွာစုံစမ်းစစ်ဆေးနေတဲ့ကုလသမဂ္ဂအဖွဲ့ IIMM နဲ့မြန်မာဝန်ထမ်းအဖွဲ့တွေကိုတော့ပြည်ထောင်စုကရမဝေထောက်ပံ့နေပေမဲ့ဒေသကလူခွင့်ရေးအဖွဲ့တွေကိုတော့ထောက်ပံ့တာကနည်းပါးတော့လာပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11853ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်အတန်းကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာဆီယနာတင်ထားတဲ့မြန်မာနိုင်ငံအရေးကိစ္စအပါအဝင်ဒေတာရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုဗစ် -19 နဲ့တခြားကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်အာရှသုံးနိုင်ငံခီးစဉ်ရဲ့ပထမဆုံးခီးတစ်ထောက်အဖြစ်နဲ့အင်ဒိုနီးရှားနိုင်ငံကိုဒီကနေ့ရောက်သွားပြီဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ဟာအင်္ဂလန်မှာကျင်းပတဲ့ G7 နိုင်ငံရဲ့ဝန်ကြီးတွေရဲ့ထိပ်သီးဆွေးနွေးပွဲကနေအာဆီယံအဖွဲ့ဝင်သုံးနိုင်ငံကိုခီးဆက်တာဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ဟာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူဒီရိုနဲ့ဒီကနေ့တွေ့ဆုံခဲ့ပေမဲ့မြန်မာနိုင်ငံအရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးပြောဆိုမှုရှိမရှိအတိအကျမသိရသေးပါဘူး။ဒီဇင်ဘာလ17ရက်ကနေ12ရက်နေ့ထိဗြိတိန်နိုင်ငံလီဗာပူးမြို့မှာကျင်းပခဲ့တဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ထိပ်သီးဆွေးနွေးပွဲမှာတော့ဒေါ်အောင်ဆန်းစုကြည်ကိုစစ်ကောင်စီကထောင်ဒဏ်၄နှစ်ပြစ်ဒဏ်ချမှတ်လိုက်တာအပါအဝင်လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေပေါ်အထူးစိုးရိမ်မိကြောင်းအင်ရှင်ဗြိတိရှားနိုင်ငံသားရေးဝန်ကြီးအလစ်ဇဘက်ထရပ်ကအဖွဲ့ကိုစားကြေညာချက်ထုတ်ပြန်ခဲ့ပြီးအာဆီယံရဲ့အခြေခံမူပေါင်း50ချက်ကိုထောက်ခံကြောင်းဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်ပြေးရေးအကြမ်းဖက်မှုတွေရပ်တန့်ရေးနဲ့လက်ရှိပြည်ပခါကိုငြင်းငြမ်းတဲ့နီးနဲ့ဖြည့်ရှင်ရေးတို့အတွက်ပါထည့်သွင်းတောင်းဆိုထားပါတယ်။ G7 နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေပြုလုပ်တဲ့စီးပွားပွဲကိုတော့မြန်မာစစ်ကောင်စီကိုဖိတ်ကြားခြင်းမရှိပါဘူး။သမရပိုင်နယ်အစိုးရကလွတ်လပ်ပွင့်လင်းတဲ့အာရှဒေသဖြစ်ပေါ်လာရေးဆိုတဲ့အာရှတိုက်ရဲ့အချက်အချာကြောင့်မှုကိုအခြေခံတဲ့မဟာဗျူဟာချဆောင်ရွက်နေတာမှာရှေ့တောင်အာရှတိုက်အတွင်းမှာရှိတဲ့အာဆီယံအဖွဲ့ဟာအရေးပါတဲ့အခန့်ကဏ္ဍမှာပါဝင်နေတာဖြစ်ပါတယ်။အထူးသဖြင့်တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်တို့ရဲ့စစ်ရေးတည်ဆောက်နေမှုကိုတံပြန်ဆောင်ရွက်ဖို့ဒီဗျူဟာကိုအမေရိကန်ကချမှတ်ဆောင်ရွက်လာတာဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ဟာမနက်ဖြန်အင်္ဂါနေ့မှာတော့မလေးရှားနိုင်ငံကိုခီးဆက်မှာဖြစ်ပြီးတော့ဗုဒ္ဓနေမှာထပ်နိုင်ငံကိုပြန်သွားရောက်မှာဖြစ်ပြီးဂျာတာပရီနေမှာအမေရိကန်ကိုပြန်လာမှာဖြစ်ပါတယ်ခင်ဗျာ။
လူခွေရေချိုးဖောက်မှုတွေနဲ့ဆက်ဆက်ပြီးလူပုဂ္ဂိုလ်တွေနဲ့လူဖွဲ့စည်းတွေပေါ်ပိတ်ဆို့အရေးယူလိုက်တာအပေါ်ပြန်လည်တုံ့ပြန်မယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောလိုက်ပါတယ်။ ကျွန်တော်တို့ရဲ့အချုပ်ချာအာဏာလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကျိုးစီးပွားတွေကိုကာကွယ်ရမှာတရုတ်စုဟာမရင်းမြန်ပန်းဖြိုင်လှုပ်ဆောင်သွားမယ်ဆိုတာကိုအမေရိကန်ကိုကျွန်တော်တို့ကပြောလိုက်ပါတယ်။အကြမ်းဖက်မှုအကြမ်းဖက်ဝါဒခွဲထွက်ရေးနဲ့ဘာသာရေးအစိုးရအင်အားစုတွေကိုတိုက်ခတ်ရမှာကျွန်တော်တို့ရဲ့ပန်းဖြတ်ချက်ကမတွေ့ဝေမရင်းရင်ပါဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝိုင်ဝမ်ဘင်းကပြောသွားခဲ့တာပါ။ရှင်ကျန်းဓမ္မမို့တရုတ်ရဲ့ပြည်တွင်းရဲ့ကိစ္စတွေကိုပြင်ပကဝင်ရောက်ဆွတ်ဖက်တာမှန်သမျှကိုလည်းစန့်ကျင်မယ်လို့ပြောကြားသွားပြီးအဲ့ဒီလိုအရေးယူထားတာကိုပြန်လည်ယုံသိမ်းဖို့လည်းအမေရိကန်ကိုတရုတ်ကတိုက်တွန်းလိုက်ပါတယ်။တရုတ်ရောကိုရီးယားမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရှိကြတဲ့ပုံကိုယ်တွေနဲ့အဖွဲ့အစည်းတွေပေါ်လူခွေရေးချိုးဖောက်မှုတွေနဲ့ဆက်ဆက်ပြီးဒီဇင်ဘာလ10ရက်နေ့ကအမေရိကန်ကအရေးယူခဲ့တာပါ။ထပ်မံအရေးယူလိုက်တဲ့စီရင်မှာမြန်မာနိုင်ငံကစစ်ကောင်စီရဲ့ပကူမန္တလေးကချင်နဲ့ကရင်ပြည်နယ်ဝန်ကြီးချုပ်တွေအပြင်စစ်မှုထမ်းအများအဖွဲ့ကာကွယ်ရေးပစ္စည်းများထုတ်လို့ရဌာနနဲ့စစ်ထောက်ချုပ်ရုံးတို့လည်းပါဝင်ကြပါတယ်။
တောင်အာဖရိကသမ္မတဆီရီရာမာဖိုဆာမှာကိုဗစ် -19 ရောဂါပိုကူးစက်နေတာတင်းငွေတွေကစမ်းသပ်တွေ့ရှိခဲ့ကြောင်းနဲ့ရောဂါလက္ခဏာဟာမပြင်းထန်ကြောင်းသမ္မတရောဂါကြေညာချက်ထုတ်ပြန်ပါတယ်။အသက်69နှစ်အရွယ်သမ္မတဟာကွယ်လွန်သူတောင်အာဖရိကဒုသမ္မတဟောင်း FWD Club ကိုဂုဏ်ပြုတဲ့ကိတ်တောင်မြို့ကအခမ်းအနားကအပြန်တင်းငွေတွေမှာပဲနေမကောင်းဖြစ်လာခဲ့ကြောင်းသမ္မတရုံးကြေညာချက်မှာဖော်ပြထားပါတယ်။တောင်အာဖရိကနိုင်ငံမှာလူနည်းစုလူပြည်အစိုးရရဲ့အသားရောင်ခွဲခြားအုပ်ချုပ်မှုအဆုံးသတ်ရေးအဓိကဥဆောင်ဆွေးနွေးခဲ့သူ FWD Club အတွေ့အောက်မွေပွဲအခမ်းအနားမှာသမ္မတရာမာဖိုဆာတက်ရောက်ဂုဏ်ပြုစကားပြောကြားခဲ့တာပါ။ကာကွယ်ဆေးအပြည့်အဝထုတ်တာဖြစ်တဲ့သမ္မတဟာကိတ်တောင်မြို့မှာတရားခွဲနေထိုင်ပြီးသမ္မတရဲ့တာဝန်တွေကိုတော့ဒုသမ္မတဒေးဗစ်မဘူးဇာကိုရှစ်သတင်းပတ်အထိလွှဲပြောင်းတာဝန်ပေးထားတယ်လို့သမ္မတရုံးကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။လေဆင်နှာမောင်းတံခလာရတဲ့အမေရိကန်နိုင်ငံကင်တက်ကီပြည်တယ်ကိုသမ္မတကရေးပေါ်ဘေးအန္တရာယ်ခြေနေဖြစ်စနေနေ့ကကြေညာလိုက်ပြီးကင်တက်ကီပြည်တခြားပြည်နယ်တွေကိုလည်းလိုအပ်တာမှန်သမျှကူညီဖို့ဖက်ဒရယ်အစိုးရကနီလန်ရှာမယ်လို့သမ္မတဘိုင်ဒန်ကစနေနေ့ကခရီးကဝေးပြုလိုက်ပါတယ်။မူလကရာကျော်နိုင်တယ်လို့ခန့်မှန်းခဲ့ပေမဲ့သေဆုံးသူအနည်းဆုံး50တော့ရှိနိုင်ကြောင်းပြည်내အုပ်ချုပ်ရေးမှုကပြောင်းလဲခံမှန်းခဲ့ပါတယ်။တခြားပြည်내၄ခုဖြစ်ကြတဲ့ Illinois, Tennessee, Arkansas နဲ့ Missouri ပြည်내တွေမှာလည်းအနည်းဆုံးသေဆုံးသူ14ယောက်ရှိလိမ့်မယ်လို့ခန့်မှန်းထားပါတယ်။လေဆင်နှာမောင်းတံခံရဆုံးကတော့ Kentucky ပြည်내က Mayfield မြို့ပါ။လူဦးရေ1000ရှိတဲ့တမြုံလုံးလောက်နီးနီးပျက်စီးသွားခဲ့ရပါတယ်။ရာသီဥတုအပြောင်းအလဲကြောင့်ကမ္ဘာကြီးပြုံးနှွေးလာတဲ့အတွက်ပုံတိုင်းပင်ကြာခဏဖြစ်ပေါ်ပြီးသဘာဝဘေးအန္တရာယ်တွေနဲ့ကြုံရရနိုင်မယ်လို့သိပ္ပံပညာရှင်တွေကတော့သတိပေးထားကြပါတယ်။
ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဥတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်။ဒီဇင်ဘာလ10ရက်နေ့တုန်းကတနိုင်ငံလုံးအတန်တိတ်တပိတ်မှာအကျဉ်းအောင်အတွင်းကနေပါဝင်ဆင်နွှဲခဲ့တဲ့အတွက်တိုက်ပိတ်အရေးယူခံထားရတဲ့အကျဉ်းသားက89ဦးရှိပါတယ်။အဲ့ဒီထဲကတချို့ဟာတော့ထောင်အာဏာပိုင်တွေရဲ့ရိုက်နှက်မှုကြောင့်ဒဏ်ရာတွေပြင်းပြင်းထန်ထန်ရထားတယ်လို့သူတို့ရဲ့ရှေ့နေတွေက VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုသားညူပြောပြပေးပါရှင်
။အင်းစိန်ထောင်ရဲ့တည်ထန့်ဆောင်မှာထင်းသိမ်းထားတဲ့ကျင်းသား89ယောက်ဟာဒဇမလ10ရက်နေ့ညနေ3နာရီမှာအာဏာရှင်ကြာဆုံးပါစီဆိုတဲ့သတင်းတစ်ပုဒ်ကိုတံပြင်းတည်ဆူခဲ့တာကြောင့်အခုလိုအရေးယူခံရတာလို့သိရပါရတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့ထောင်အာဏာပိုင်တွေဘက်ကသူတို့အားလုံးကိုဒီနေ့အထိတိုက်ပိတ်ထားပြီးတော့တချို့ကတော့ရိုက်နှက်ခံထားတဲ့အတွက်ဒဏ်ရာပြင်းထန်ရတဲ့ကြောင်းထောင်နှင်းတရားရုံးတွေကိုတောရောက်ခွင့်ရတဲ့ရှင်းနေတချို့ကပြောပါတယ်လူညိုရင်းနဲ့အမှုကြောင်းအခြေအနေတွေကြောင့်နာမည်မဖော်လိုတဲ့ဥပဒေအကျိုးဆောင်ရှင်းနေတူကတော့ရိုက်နှက်ခံရတဲ့အခြေအနေကို view ကိုခုလိုပြောပြပါတယ
်89ရောက်တဲ့မှာအရေးအတော့မန်နေဂျာကြီးပါပါတယ်အဲ့ဒီတချင်းဆင်ပြေးတဲ့အချိန်မှာဆောင်းပိုင်းတွေဒူတိုင်းဝင်လိုက်တာရှိတယ်အဲ့ဒီအချိန်မှာခေါင်းဆောင်ပြီးလို့ပေါ်ခိုင်းတယ်မပေါ်တဲ့အကျိုးဆောင်လို့ဒီ89ရောက်လို့ဒီကိတ္တတိုင်းသူပေါ်လာတယ်အဲ့ဒါမင်းလည်းမရလက်ထိုက်ခဲ့ပြီးတော့အနောက်ကနေပြီးတော့အဲဝိမန်အထိတ်လောက်ရှိနေအားသာတော်ဝင်နေအဲရပ်ပြီးပေါ်သွားတယ်ဟိုတလန်းလုံးလိုက်ပြီးတော့မင်းလားပေါ်မင်းလားပေါ်ပြီးတော့ပြလိုက်တာပေါ့နော်ဆဲရရောလိုက်တာရော
ဒီ89ယောက်ထဲမှာအကုန်လုံးရိုက်ခံရတာဖြစ်ပြီးတော့တချို့ကတော့ဒဏ်ပြင်းပြင်းထန်ထန်ရတယ်လို့ဆိုပါတယ်သူတို့ကိုစေကူတမှုလဲလက်ရှိအထိတရားစီစဉ်ပေးထားတာမတွေ့ရတဲ့အကြောင်းလဲရှိနေတာအခုလို့ပြောပါတယ
်တကယ်တမ်းလည်းမပါဘူးပါလဲဆိုတော့သူတို့ကင်ကြတုံးပါတယ်ကော်ကြောင်းလေအိုးဒီစောက်တဲ့ဒီမှာလေးတက်ထားရပါလေဒီရက်ဆက်တဲ့အဲ့ဒီကျိုးရဲ့အုံလုံးနဲ့သူတို့ကြောက်ချင်းမှာတစ်ခုစီတိုင်းမှာပြီးတော့အားမျိုးနဲ့အရောက်ခံရတယ်။တိုက်ခံတော့ဆရာကြီးကအဲ့ဒီလမ်းတစ်ချောင်းမှာအဲ့ဒီမိန်းကြီးရဲ့ဟိုကြောက်ချောက်ကိုကြောက်ချောက်ဟာဖြစ်တဲ့တောင်မိုင်းထဲမှာတတိပစ်သွားတယ်လို့ရှိတယ်။ကျိုးလဲသွားတယ်နှုံရောက်ရှိတယ်။မားဆွဲသွားတယ်ဒီရောက်ရှိတယ်ပေါ့။အဲဒီခါတော့မလုပ်ဘူးနဲ့ပြည်တယ်။ဒီမှာတော့ဒီတရားကိုကြည့်တဲ့အချိန်မှာ တော်တော်ကြီးတွေ့ရတယ်ကျွန်တော်ကလည်းသူ့လင်းနေကြတာပေါ့အားသာဆောင်ရပြီးတက်လဲမှာတော်တော်စောင့်ကြည့်ရတယ်
ဒံပြင်းထန်တဲ့သူတို့ချို့ကိုပြင်ပဆေးုံမှာလူညုံရေးအပြည့်နဲ့စောင့်ကြပြီးတော့ဆေးကုသပေးတယ်လို့လည်းအချင်းအောင်သူနာပြုရိနဲ့နှီးဆက်တဲ့မိသားစုက view ကိုပြောပါတယ်။ဒါပေမဲ့ view ကဒီကိစ္စကိုတိကျအတည်ပြုလို့တော့မရသေးပါဘူး။အချင်းသားတူရဲ့ဖခင်ကတော့သူတိထားတာကိုခုလိုပြောပါတယ်
။ပြစ်ချက်မင်းရင်ပြောတဲ့စကားအရာတော့ဟိုဘယ်လိုပုံမှန်အဲ့ဒါကစင်းကြီးတွေအနက်စမတွေရတဲ့ဆေးုံကိုဆေးုံတိုင်းမှာလိုက်ပြီးတော့စောင့်ကြည့်နေရတယ်ဆိုဆေးုံကျန်တဲ့လူဆေးုံဆေးုံရရောက်တယ်လို့ပြောတယ်။မိသားရဲ့လားဒီလိုလောက်ဆိုလို့လောက်လေပါလေအဲ့ဒါကစတိရနေလောက်ပါပို့တယ်ဘောတာရိုက်ပုတ်ခံလို့ပေါ်တာရဲ့ဒီ
ဂျူလိုင်လ23ရက်နေ့ကလည်းအလားတူဆန္ဒပြမှုမျိုးအင်းစိန်ထောင်ထဲမှာဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းသူတို့ကရိုက်နှက်တာတွေမလုပ်ခဲ့ဘူးလို့အချင်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးချမ်းကြီးကျော်ကပြောခဲ့ပါတယ်။အဲ့ဒီတော့ကလည်းအပြူဆိုင်ရာချက်ချင်းဒီဖွဲ့ ICRC ကအင်းစိန်ထောင်တွင်ဆန္ဒပြပွဲကိုသူတို့အနီးကပ်စောင့်ကြည့်နေတယ်လို့နောက်တနေ့မှကြေညာချက်ထုတ်ခဲ့ပူပါတယ်ခင်ဗျာ
။အင်းစိန်ထောင်ထဲမှာအတန်တိတ်တပိတ်ပါဝင်ဆင်နွှဲခံရတဲ့ဒီအကျဉ်းသားတချို့ပြင်းပြင်းထန်ထန်ရိုက်နှက်ခံရတဲ့အခြေအနေကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အတန်တိတ်တပိတ်နောက်ပိုင်းမန္တလေးဘက်ကလုံခြုံရေးအခြေအနေကိုဆက်ပြီးတော့တင်ပြပေးကြပါမယ်။ဒီဇင်ဘာလ12ရက်နေ့ကမန္တလေးမြို့မှာသူနာပြူဆီယာမနဲ့ခင်မွန်းဖြစ်သူတို့ပြစ်ဒဏ်ခံရတာအပါအဝင်ရက်ွက်အုပ်ချုပ်ရေးမှုတအူးနဲ့ကပ္ပိယာတအူးတို့ပြစ်ခတ်ခံရမှုတွေဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့ဒီကိစ္စကသူတို့လက်ချက်လုံးဝမဟုတ်ဘူးလို့ညင်းဆိုပါရယ်မန္တလေးမြို့မှာတော့ဒီဇင်ဘာလ10ရက်အတန်တိတ်တပိတ်ပြုလုပ်ခဲ့ကြပြီးတဲ့နောက်ပိုင်းရက်တွေကနေစလို့လုံခြုံရေးပို့ပြီးတော့မှတင်းကျပ်စစ်ဆေးမှုတွေရှိလာပြီးပြစ်ခတ်မှုတွေကလည်းပိုများလာတယ်လို့ဒေသခံတွေကပြောပါရယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင
်ဒီဇင်ဘာ12ရက်တနင်္ဂနွေနေ့ကမန္တလေးမြို့62လမ်းပေါ်မှာရှိတဲ့ဂရင်300ဆန့်တင်းကျပ်ရေးဆေးရုံအနီးမှာသူနာပြုတ်နဲ့သူ့ရဲ့ခင်မွန်းဖြစ်သူတို့ပြစ်ဒဏ်ခံရမှုအောင်ပလဲရက်ွက်အတွင်းကပ္ပရတူပြစ်ဒဏ်ခံရမှုပြည်ကြီးတကုံမျိုးနဲ့စာရက်ွက်ကအုပ်ချုပ်ရေးမှုတူပြစ်ခံရမှုတွေဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီဘက်ကစာထုတ်ပြန်ချက်အနေနဲ့ရောဗီဒီယိုသက်တင်နဲ့ပါထုတ်ပြန်ပါတယ်အဲ့ဒီဒီဇင်ဘာ12ရက်နေ့ညမှာပဲပြစ်ခတ်မှုတွေလုပ်ခဲ့ကြတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကတူကိုညနေ6နာရီခွဲဝန်းကျင်မှာဖမ်းဆီးရခဲ့မိပြီးတော့သူ့ရဲ့ထွက်ဆိုချက်တွေအရပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုလိုက်လံဖမ်းဆီးရမှာပြန်လည်ခုခံတာကြောင့်ရှစ်ဦးအသေးပြစ်ခတ်ဖမ်းဆီးရမိခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်62လမ်းပေါ်မှာရှိတဲ့ဂရင်300ဆန့်တင်ကြားရေးဆေးရုံအနီးဟာစစ်ကောင်စီတပ်တွေကတပ်ဆွဲထားတဲ့နေရာဖြစ်တဲ့အတွက်လုံခြုံရေးအလို့ငိုတင်ကျပ်တဲ့နေရာဖြစ်တာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဒီလိုပြစ်ခတ်မှုတွေကိုလုပ်နိုင်တဲ့အခြေအနေမဟုတ်ဘူးလို့ဒေသခံတချို့ကယူဆပါတယ်ဖန်စီခံရမှုတွေရှိခဲ့တဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တပ်ဖွဲ့ကတော့ဒီလောက်ကြံမှုတွေကသူတို့လက်ချက်မဟုတ်ဘူးလို့ညင်းဆိုပါတယ
်ကျွန်တော်တို့မင်းညာဆိုကျွန်တော်ဒီတပ်ပြည်ဖွဲ့ကဟို9ရောက်ဖန်ခံရတယ်ဗျ9ရောက်ဖန်ခံမှာကျွန်တော်3ဦးကြာဆုံးထားတဲ့အနေအထားမှာကျွန်တော်တို့တင်းရရှိတယ်ပေါ့နော်အဲ့မှာသူကဒီတပ်ပြည်ဖွဲ့ကမနေ့တင်းမှာတော့ဒီကပ္ပိယရဲ့ရက်ွက်အုပ်ချုပ်ရေးမှုရဲ့ဒီခုနကဆရာမမြန်မာနေရာတက်တဲ့ဆိုပြီးတော့ဒီထုတ်တင်တာကတော့3ဝကိုမဟုတ်ပါဘူးလို့ငါကလုံးဝကိုညင်းဆိုပါ
ဒီကနေ့မနက်အစောပိုင်းကလည်းမန္တလေးမြို့38လမ်းအခွန်လူစေးမှာဈေးလာဝဲတဲ့အရပ်ဘုအမျိုးသားနှစ်ဦးပြစ်ခတ်ခံခဲ့ရတယ်လို့ဒေသခံတို့ကပြောပါတယ်
။ပြစ်ကတ်တဲ့ဘာမှလက်ရှိအာနာဘိန်းစစ်ကောင်စီရဲ့အတိုင်းအဝန်တွေကတွားလို့လာလို့ရတဲ့နေရာမျိုးတွေဒေကူတဲ့နေရာမျိုးတွေဆိုတော့သူတို့အဲ့မှာလာပြီးတော့အနာခဏဝဲဝဲလူလဲကြားပြရတယ်လို့အစားရင်းကလည်းကျွန်တော်တို့မြင်နေရတာပေါ့။ဒီပေါ်မှာပြန်တော့ရင်ဒီတောင်ရသွားတဲ့လူတို့ကျွန်တော်တို့အဲ့လိုပဲမြင်နေတာခင်ဗျာ။
မန္တလေးမြို့မှာဒီဇင်ဘာလ10ရက်တိတ်ဆိတ်ခြင်းတပိတ်ပြုလုပ်ခဲ့ကြပြီးတဲ့နောက်တနေ့ကဆက်လို့စစ်ကောင်စီတပ်တွေကအရက်ဝတ်တွေနဲ့ရောယူနီဖောင်းတွေနဲ့ပါလုံခြုံရေးတင်းကျပ်စစ်ဆေးမှုတွေလုပ်နေကြပြီးပြစ်ခတ်မှုတွေလည်းရက်ဆက်ဆိုးသလိုရှိနေတယ်လို့မန္တလေးဒေသခံတို့ကအခုလိုပြောပါတယ
်ဒီဇင်ဘာ10ရက်နေ့ဒီကနေ့အတန်တပိတ်ပိတ်ပြီးကြရပြန်ပြန်မန္တလေးမှာအရှိနောက်တောင်ရောက်ကအစစ်အစစ်ပြန်ပြောနေအပိဆိုးတွေကတော်များတယ်။ဘယ်လိုညလဲဆိုရင်ဒီအပိညာသွားတဲ့လူတွေတော့သူစားပြီးဆစ်နေကြဟာကြီး။အဲ့တော့ဘယ်တန်းသွားတော့ကိုတော်တော်လေးအန်တရာယ်များတယ်။ဟိုနားမှာပေါက်ကြလိုက်ဒီနားမှာဟိုစနက်နဲ့ပြစ်လိုက်နဲ့။ညတဲ့စီစီဆိုရင်တော့လုံခြုံမှုကမရှိဘူး။ဟုတ်ဒီတရင်းနေနဲ့ပြစ်တယ်။စနက်ကြတဲ့တရင်းမှုဒီနိုင်ငံတကာတရင်းတွေဟိုမှာဝင်ပြီးဒါမျိုးကြည့်နေရတယ်ပြည်ရင်တော့သူတို့ကအနည်းဆုံးတစ်ခါတော့မငင်းရောက်ကြီးကြိုက်သေးတာ။အဲ့တော့ကျွန်တော်တို့ကအရင်ထက်အထက်လဲစစ်ကြလုံးလုံးစံကြေးဆိုတော့စံကြေးပေါ့ပန်တာပေါ့ဟောအဲထဲမှာပါပါလဲပေါ့သူကကြည့်တယ်အင်းကြီးကိုချုပ်ခိုင်းတယ်ပြီးတော့ဒီကျွန်တော်တို့ဓာတ်တွေကိုဆွဲကြည့်နိုင်တယ်ပေါ့ဒီတက်တူးတွေရှိတာပေါ့အဲတက်တူးထဲမှာအဲ့နေဘူးဒေါ်လာကြီးဆိုဘောင်ဆန်းကြီးပုံတွေတွေ့ရင်တော့အဲ့ဒါအနည်းဆုံးတော့အဲ့ဒါနာရီတာမှတ်တော့တယ်
မန္တလေးမြို့မှာအခုလိုတင်းကြပ်မှုတွေကြားမှာပဲစစ်အာဏာသိမ်းမှုဆန့်ကျင်တဲ့လက်တပြက်ဆန္ဒပြမှုတွေလည်းရှိနေပါတယ်။ဆန္ဒပြသူတွေကိုစစ်ကောင်စီလုံခြုံရေးတပ်တွေကကားနဲ့တိုက်ပြီးဖမ်းဆီးတာအပြင်ဆိုင်ကယ်စီးသူတွေကိုရက်မပေးရင်ပြစ်ခတ်ဖမ်းဆီးတာမျိုးတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။
အတန်တိတ်တဲ့ဘိတ်နောက်ပိုင်းမန္တလေးဘက်ကလုံခြုံရေးအခြေအနေနန်းလောင်ပြပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့တိုက်ပွဲသတင်းတွေဘက်ကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ကိုကန့်တပ်တို့ကြားတိုက်ပွဲတွေကပိုပြီးတော့ပြင်းထန်လာနေပါတယ်။ဒီကနေ့မနက်ပိုင်းမှာတော့မုံကိုမြို့အနီးနဲ့ဖောင်းဆိုင်ဘက်မှာပါလေကြောင်းကနေတိုက်ခိုက်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာတော့မြန်မာပြည်မြောက်ပိုင်းကတိုင်းရင်းသားအဖွဲ့တွေနဲ့စစ်ကောင်စီတို့ကြားတွေ့ဆုံမှုတွေရှိနေတယ်လို့လည်းသိရပါတယ်။ရန်ကုန်ကလာတဲ့ရှမ်းမြောက်ဒေသဘက်ကတိုက်ပွဲအခြေအနေကိုငင်းချမ်းပြောပြပေးပါရှင်
။ပြီးခဲ့တဲ့အပတ်ကမူဆယ်မြို့နယ်အတွင်းစစ်ကောင်စီတပ်တွေအင်အားအလုံးအင်းနဲ့ဝင်ရောက်လာတဲ့သတင်းတွေထွက်ပေါ်လာခဲ့တဲ့နောက်ဒီဇင်ဘာလ10ရက်နေ့မှာမုံကိုနယ်ဖောင်းဆိုင်ဒေသဘက်တွေမှာတိုက်ပွဲတွေပိုပြီးပြင်းထန်ခဲ့တာပါ။အဲ့ဒီတိုက်ပွဲတွေဟာဒီကနေ့မှလည်းပြင်းထန်နေသေးရှိကြောင်းမွန်ဂိုဒေတာကန်တူက VOA ကိုအခုလိုပြောပါတယ
်။အခုကမွန်ဂိုတို့မျိုးလုံးပတ်နေဖြစ်နေရပါတော့။သူကလည်းနေကြီးတဲ့စက်တိုက်တို့ကမုန်းချင်းလို့ကတော့စက်တိုက်ကြနေရမပြတ်ဘူးပေါ့ဗျာရှင်ပေါ့။အခုတော့လင်းနေလားပြင်းနေတာပဲ။လင်းနေလားပြတာတော့စနေနေ့ခွဲလာပါတော့ဟော။ဆုံးစင်မှန်ရန်ပေါ့တော့အဲ့ဒီပါ။အဲ့ဒါကဒေတာကြီးခွဲလာ9နိုင်နေစဖြစ်တာပေါ့နော်ဟော။ဒီမုန်ကအနည်းတော့တော့စနေနေ့တချို့တော့ပါတန်ကြတော့ဘုနာဟောလက်နဲ့ကြီးတော့တနေ့ပြောကြတယ်
ဖောင်းဆိုင်ကျေးရွာအနီးကဒေသခံတို့ကလည်းဒီနေ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ
်ပြင်းထန်ဖြစ်နေတော့မင်းရံကိုပေါင်းမှုရဲ့ဖောင်းဆိုင်နဲ့ဒီပြင်းနေစပ်ဖြစ်တယ်အခုထိပဲကုလဲဝါမြောက်နေတော့ဘုပြင်းမကြတော့မိုးလင်းတော့စပ်ဖြစ်တော့လေဒီနေ့လည်းဟိုလေရင်တက်လာတာပဲအဲ့လိုလေရင်နဲ့လာပြည်တာလေဟုတ်တယ်လေနော်လာဒီဝါဒူးပဲပါမိုင်းကောင်းဝေဒင်းကအဲ့အဲ့မှာလာပြည်တယ်ခင်ဗျာ
စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကမုံကိုဖောင်းဆိုင်ဒေသတိုက်ပွဲသတင်းနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ
်ဒီဇင်ဘာလ10ရက်နေ့မှာပန်လုံဘက်မှာမုံကိုပဲပေါ့နော်ပန်လုံဘက်မှာကျွန်တော်ဖြစ်ခဲ့တာရှိတယ်ပန်လုံစခန်းရဲ့ရှေ့မြောက်ဝန်မီတာ1500လောက်ပါ MND 30လောက်နဲ့ကျွန်တော်ဖြစ်ပွားခဲ့တာရှိတယ်အဲ့ဒီဇင်ဘာလ10ရက်နေ့မနေ့6နိုင်မှာဖောင်းဆိုင်နိုင်ရန်ရွာနီးမှာဖြစ်ခဲ့တာရှိတယ်။ဒီအဲ့ဆယ်ရက်နေ့မှာမကျင်းဖြစ်ခဲ့တယ်။ဒီဇင်ဘာလ17ရက်နေ့မှာမရှိဘူး။12ရက်နေ့မှာမရှိဘူး။ဟောဖရပါပဲဗ
ျ။ MNDA ကိုကန့်တက်ဖွဲ့ကဒီဇင်ဘာလ10ရက်နေ့တရက်ထဲတိုက်ပွဲကြီး၄ချိန်ထပ်မံဖြစ်ပွားခဲ့ကြောင်းနဲ့စစ်ကောင်စီဘက်ကလက်နက်ကြီးကြီးထောင်ထဲချီပစ်ခတ်ခဲ့ကြောင်းသူတို့ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါဗျ။အဲ့ဒီတိုက်ပွဲတွေအတွင်းကိုကန့်တက်က6ဦးဒဏ်ရာရပြီး2ဦးသေဆုံးကြောင်းသတင်းထုတ်ပြန်ထားပါဗျ။တချိန်တည်းမှာပဲစစ်ကောင်စီအားတရုတ်နယ်စပ်အခြေစိုက်တိုင်းဒါလက်နက်ကင်အဖွဲ့ရင်းနဲ့ဒီလလေလောက်မှာမိုင်းလာမြို့မှာတွေ့ဆုံမှုရှိကြောင်းလဲဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ
်ဒီဇင်ဘာလလေလောက်မှာမိုင်းလာမှာရောက်ပိုင်းမှာရှိတဲ့ EU အဖွဲ့ရင်းနဲ့ကျွန်တော်ညီညာရေးညီနိုင်ဆွေးနွေးရေးကော်မတီနဲ့တွေ့ဆုံမှုရှိပါတယ်အဓိကတော့2021ဖေဖော်ဝါရီလ12ရက်နေ့က85နှစ်မြောက်ဆင်ရတုတည်ထောင်စုနေ့ဖြစ်တဲ့အတွက်နိုင်ငံတော်ဝန်ကြီးချုပ်အနေနဲ့လည်းညီညာရေးလုပ်ငန်းစဉ်များတိုးချဲ့ဆောင်ရွက်ဖို့အတွေ့ဘဝရချမှတ်ထားတာရှိတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့ညီငယ်လုပ်ငန်းစဉ်တွေတိုးမြင့်နိုင်ရေးအခြေခံပြကြဆွေးနွေးပွားနိုင်ပါလိမ့်မယ်ဗျာ
။ KIA ကချင်တပ်ဖွဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဒီတွေ့ဆုံရင်းနဲ့ပတ်သက်ပြီးမသိရသေးကြောင်းပြောပါရစေ
။အဲ့ဒါကတော့ကျွန်တော်ကဒီဘာမှမကြားဘူးခင်ဗျာ။ကျွန်တော်အခုကော်မတီကနဲ့အဲ့ဒါနဲ့ပတ်သက်တော့ညွန်ကြားတာလည်းကျွန်တော်ဒီမှာဘာမှမရှိပါဘူးခင်ဗျာကျွန်တော်ကောင်ကင်ကြားတာမရှိတာနေမှာပါနော်ကျွန်တော်တော့ဘာမှမပြောရဘူ
း PSLF DNLA ခေါ်တောင်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတားအိုက်ကျော်ကတော့သူလည်းမကြားသိရသေးကြောင်းပြောဆိုပြီး NDAA မိုင်းလာတပ်ဖွဲ့ရဲ့အထွေထွေအတွင်းရေးမှူးဦးကြည်မြင့်ကတော့တွဲဆောင်ဆွေးနွေးမယ်ဆိုတာကြားသိရပေမဲ့အသေးစိတ်မသိကြောင်းပြောပါတယ်တရုတ်မြန်မာနယ်စပ်ဒေသမှာ UWSA ဝါတပ်ဖွဲ့ NDAA မိုင်းလာတပ်ဖွဲ့ SSA ရှမ်းတပ်မတော်မြောက်ပိုင်းMNDA ကိုကန့်တက်ဖွဲ့ KIA ကချင်တက်ဖွဲ့ DNLA တောင်းပလောင်နဲ့ AA ရခိုင်လက်နက်ကင်စတဲ့တက်ဖွဲ့တွေကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FBNCC ကိုပူးပေါင်းဖွဲ့စည်းထားတာပါအဲ့ဒီအဖွဲ့ခုနှစ်ဖွဲ့ဟာ NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတာမရှိသေးပါဘူးလောလောဆယ်မှာတော့ကချင် KIA လက်နက်ကင်တက်ဖွဲ့ MNDA ကိုကန့်တက်ဖွဲ့နဲ့စစ်ကောင်စီတက်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ
ရှမ်းပြည်မုံကိုမြို့တဝိုက်လေကြောင်းကပါတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သခိုင်းတိုင်းရင်းမာပင်ဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါမယ်။ဒီဇင်ဘာလ13ရက်နေ့မနက်အစောပိုင်းတုန်းကသခိုင်းတိုင်းရင်းမာပင်မြို့နယ်ငမောင်းကျေးရွာအနီးမှာစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားမှာအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်။ဒေသတွင်းစစ်ကောင်စီတပ်တွေရဲ့ထိုးစစ်ဆင်မှုကြောင့်ခံမှန်းခြေဒေသခံပြည်သူ 19,000 ပတ်ဝန်းကျင်လောက်အိုးရင်ဆွန့်ခွာပြီးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ရင်းမာပင်ဒေသတွင်းစစ်သည်င်းနဲ့ဒုက္ခသည်တွေရဲ့အခြေအနေရန်ကုန်ကသတင်းပေးပို့လာတာမက်ခင်ဖြူထွေးပြောပြပေးပါရှင
်။ဒီဇင်ဘာလ23ရက်မနေ့အစောပိုင်းတုန်းကစကိုင်းတိုင်းရင်းမာပင်မြို့နယ်တောင်ပိုင်းငမောင်းကျေးရွာနားမှာတန်ချက်ကာကားနဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်အဲ့ဒီနေရာမှာပဲပြည်သူ့ကာကွယ်ရေးတပ်တွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့တာပါ။ထိခိုက်ဒဏ်ရာရမှုတချို့ရှိတယ်လို့ရင်းမာပင် PDF တာဝန်ရှိသူတူကပြောပါတယ
်တနက်ကကားတွေရယ်သူတို့စီးရကားတွေရယ်ရင်းမာပင်ရဲ့တောင်ပဲမမောင်းကြွာနမ်းမှာကျွန်တော်တို့ပိုင်းဆွဲစားချက်ဆက်တယ်ပေါ့နော်ဒီမိုင်းနဲ့တိုက်ခိုက်တဲ့ခါမှာသူတို့ဒီစီးတာတဲ့အချိန်နှန်းပေါ့နော်တချို့ထိခိုက်ပျက်စီးတာရှိတယ်နောက်တစ်ခုအဲ့ရင်းပေါ်မှာပါတဲ့ကျွန်တော်စစ်ကောင်စီတကားတွေပေါ့နော်ထိခိုက်ဒဏ်ရာချဆုံးတာရှိပါတယ်အဲ့မှာဒီကနှစ်ခုပေါ့နော်အဲ့ဒီကားလမ်းပေါ်မှာမိုင်းဆွဲခဲ့တဲ့အပြင်ပေါ့နော်ကျွန်တော်စစ်ကောင်စီခြံကျဲပြီးတော့တက်လာတာပေါ့ဗျာဒီကုန်းနေရာကင်းနေရာတက်လာဒီကုန်းနေရာကင်းနေရာမှာလည်းကျွန်တော်မိုင်းနေရှိတယ်အဲ့မိုင်းနေကျွန်တော်တို့တိုက်ခိုက်နိုင်ခဲ့တယ်ပေါ့နော်တိုက်ခိုက်ပြီးမပိုင်းတစ်ချိန်ထဲမှာပဲအကြံထဲမှာအဲ့မမောင်းနှံခွဲမှာခိလိတိုက်ပွဲအနေနဲ့ရှိခဲ့
ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးဒေသတွင်းမှာတော့စစ်ကောင်စီတပ်တွေစစ်ဆင်သွားလာလှုပ်ရှားမှုတွေရှိနေပြီးကျေးရွာတွေကိုလည်းဝင်ရောက်ဝင်နောက်ရှာဖွေနေတာကြောင့်ကျေးရွာသားတွေအိုးအိမ်စွန့်ခွာတိမ်းရှောင်နေကြရတယ်လို့စစ်ဘေးဒုက္ခသည်တို့ကပြောပြပါဗျာ
။ကားရင်းနဲ့အလေကြလာနေကြတယ်။အများကြီးကတော့ကြီးကြီးတွေသွားလာနေကြတဲ့အခါကျလို့ရှိရင်လိုပြီးတော့အမေများလို့ဒီကမှာမပြန်နေပေါ့လို့ဒီကမှာလည်းရှောင်နေတာ။ဟုတ်ကဲ့ကျေးရွာအများကြီးရှိတယ်ဒီမှာကတော့အရှင်ပြောင်းအိပ်ရတယ်အရှင်ပြောင်းစားရတယ်။ခလီလေးလည်းပါတဲ့အတွက်ကြောင့်လည်းခလီလေးတွေလည်းဒုက္ခရောက်တယ်လူကြီးတွေလည်းဒုက္ခရောက်
ငမောင်းကျေးရွာ၊လင်ငေါက်ကျေးရွာ၊လက်တောင်ကျေးရွာ၊တရက်ကန်ကျေးရွာနဲ့မကြီးကန်ကျေးရွာတွေကရွာသားတွေပေးလို့ရကိုထွက်ပြေးနေကြရတယ်လို့သိရပါဗျ။ရင်းမပင်နယ်တဝိုက်စစ်ကောင်စီရဲ့အခုလိုထိုးစစ်ဆင်မှုများလာတာကြောင့်ဒေသခံ 19,000 ဝန်းကျင်အိုးအိမ်စွန့်ခွာပေးလို့ရကိုတင်းရှောင်နေကြရတယ်လို့စစ်ရှောင်တွေကိုအကူအညီပေးနေသူတို့ကပြောပါဗျ။
ကျွန်တော်တို့ရင်းမာပင်ကမှာကထိုးစစ်တွေဆင်လာရများလာပြီထိုးစစ်တွေဆင်လာများလာတော့ကျွန်တော်ဒီဇော်ရီတက်မင်းကပြလာပြီဒီဆိုရင်ဒါရင်းမာပင်ကတော့မှာဆောက်လာပြီရင်းမာပင်ကလင်းလောက်တွေပြီးနေရပြီလင်းလောက်တွေပြီးရပြီမောင်းတွေပြီးရပြီခုကဇော်ရီ9ဇော်တော့ခုဆောက်ပြီးနေရပြီလက်တောင်းလက်တောင်းလည်းရှိတယ်ပြည့်ရံလည်းရှိတယ်ဟုတ်အားလုံးပေါင်းဆိုတော့ဒီရင်းမာပင်လေအရင်ကတော့တောင်းမှုတော့ရှိနေပေါ့ဟုတ်တောင်းနဲ့ပြောင်းကြမှာရှိနေတယ်
စစ်တပ်တွေရွာတွေကိုဝင်လာရင်ဒေသခံတွေပေးလို့ရကိုချက်ပြေးလိုက်စစ်တပ်တွေကရွာကနေပြန်ဆုတ်ခွာသွားချိန်မှာဒေသခံတွေပြန်လာလိုက်နဲ့အချိန်ချင်းစစ်ဘေးရှောင်နေကြရတယ်လို့လည်းပြောပြကြပါတယ်စစ်ဘေးဒုက္ခသည်တွေကိုလက်ခံချွေးမွေးစောက်ရှောက်ထားတဲ့အုံတော်ကျေးရွာကျောင်းနိုင်စီရတော်တပတ်ကတော့ပြီးခဲ့တဲ့ရက်တွေမှာစစ်ဘေးရှောင်တွေအများပြားရောက်လာကြပြီးရေရှင်မှာစားသမျှကပြက်လက်မှုနဲ့ကြုံလာရနိုင်တယ်လို့မိန့်ကြပါတယ
်ငါရတဲ့ကာလာဒီမှာဒီလိုမှပါလာတဲ့စားသမျှခါပြီးလေဒီလိုဒီကျေးရွာကနေတော့ဝိုင်းဝန်းပြီးတော့ခြေလေးချောင်းလေးကိုပြုံးမှုပြည်ပြီးချောင်းချောက်တဲ့ထိုးသူဝဲကျော်ရည်မျိုးနဲ့ရဲ့လောက်ဆမ်းမှရှိတဲ့လွာရည်ရဲ့ဒီမှာလာရောက်ပြီးတော့သူတို့ရဲ့ပေါ်ပြီးတောင်းသားတွေဖြစ်တဲ့သူတို့ရဲ့နေရာမျိုးတွေတော့ပဲပြီးမယ်လေလာရောက်ပို့ဆောင်ပြီးတော့အကူအညီတွေပေးတယ်ဆိုပေတော့လည်းရည်ရှည်မှကြရင်နည်းနည်းလေးခြေလေးချောင်းလေးအတွက်စာနေရေးခါလုံလောက်မှုတွေနည်းနည်းလဲလာလိမ့်မယ်လို့ဒီလိုတော့သွားစားကြည့်ရ
အုံတော်ကျေးရွာမှာကစစ်ဘေးရှောင်ဥယျာဉ်တစ်ထောင်လောက်ရှိပြီးအဲ့ဒီအထဲမှာနာမကျန်းဖြစ်နေတဲ့သူတွေက73ဦးလောက်ရှိပါတယ်။စစ်ဘေးဒုက္ခသည်တွေတနည်းတခြားပိုများလာနေပြီးနေထိုင်ရေးအပြင်အစားအသောက်နဲ့ကျန်းမာရေးစောင့်ရှောက်မှုတွေပါအခက်အခဲရှိနေပါတယ်။လက်ရှိမှာစားသုံးစီနဲ့ဓာတ်ဆီတွေပြက်လက်နေပြီးစားနပ်ရိက်ကလည်းအတော်လေးအခက်အခဲဖြစ်နေတယ်လို့အဲ့ဒီရွာမှာစစ်ရှောင်အကူအညီပေးနေသူတူကပြောပါတယ်
။ရွာရဲရောဘုံကြောင်နေရောစာနေကြောင်နေရောအကုန်လုံးအပြည့်ပါပဲမဆမအောင်ဒီမှာတော့တောင်ပဲရွာမှာရောထားသားပါကြီးကတော့ရည်ကြီးဆိုတော့ဆင်မပြေနိုင်ဘူးကြာအခုကခြီးပြတဲ့အဝါလေးခက်ခဲပြုံရရကြာအားလိုက်ချာတော့ခက်ခဲပါလေတော်တော်လေးခက်ခဲပါလေ
ရင်းမပင်နယ်မှာစိဘေးဒုက္ခသည်တွေအတွက်အလူရှင်တွေမရှိသလောက်နှဲပါနေပြီးအစာအသောက်အဝတ်အထည်အပြင်စေဝါအကူအညီတွေလည်းလိုအပ်နေတယ်လို့အကူအညီပေးနေကြသူတွေကပြောပါတယ်ရှင်
ရင်းမာပင်အနီးစစ်ဆင်ရေးကြောင့်ဒေသခံထောင်နဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင်းပေးမယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA ကနေဒီဇင်ဘာလ23ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 1783ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးမယ့်အထဲမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာအရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတော့ဆယ်လအကြာနိုင်ငံတွင်းမှာပြစ်ခတ်တိုက်ခိုက်မှုတွေကပိုပြီးတော့မှပြင်းထန်လာနေပါတယ်။အလားတူပဲဒီဆက်အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေအပေါ်မှာလည်းစစ်ကောင်စီဘက်ကအင်အားသုံးပြီးတော့နှိမ်နှင်းတာတွေပိုတိုလှုပ်ဆောင်လာနေပါတယ်။ဒီသတင်းပတ်ရဲ့သတင်းတော်မတ်စုအစီအစဉ်မှာမရေးတန်နာကျော်တင်ပြထားတာနားဆင်ပါရှင
်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဆယ်လကျော်ကြာလာချိန်မှာတော့နိုင်ငံတွင်းမှာပြစ်ခတ်တိုက်ခိုက်မှုတွေပိုပြီးတော့ပြင်းထန်လာသလိုစစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားသူတွေအပေါ်ကလည်းစစ်ကောင်စီဘက်ကအင်အားသုံးပြီးတော့နှိမ်နှင်းတာတွေပိုတိုလှုပ်ဆောင်လာနေပါတယ်။ပြည်ရင်းမှာစစ်တပ်နဲ့အာဏာရှင်ဆန့်ကျင်သူတွေကြာတင်းမာလာတဲ့အချိန်တွေဘလောက်ထိရောက်နေပါလဲ။နိုင်ငံတကာကရောဒါနဲ့ပတ်သက်လို့ဘလို့တုံ့ပြန်ပြောဆိုပါလဲ။ဒီတစ်ပတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာတင်ဆက်ပေးကြပါမယ်။ကျမအေးသနာကျော်ပါ။ဒီဇင်ဘာလ5ရက်တနင်္ဂနွေနေ့မနေ့ပိုင်းတုန်းကချင်းမြနိုင်မြို့နယ်ပန်းမင်ကြီးလမ်းမပေါ်မှာချစ်တဲ့ဆန္ဒပြနေတဲ့ရန်ကုန်လူထုတပိတ်စစ်ကြောင်းကိုစစ်တပ်ကကားအရှိန်ပြင်းပြင်းနဲ့ဝင်တိုက်ပြီးတော့တနက်နဲ့ပြစ်ခတ်ဖြိုခွင်းဖမ်းဆီးခဲ့ပါတယ်။စစ်တပ်တုံး double cap ကားတစ်စီးနဲ့ဆန္ဒပြလူအုပ်ထဲကိုအရှိန်ပြင်းပြင်းဝင်တိုက်သွားပြီးတော့လူတချို့လွင့်ဆင်သွားတဲ့ဗီဒီယိုနဲ့ဓာတ်ပုံတွေလည်းလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေပါတယ်
။ကျွန်တော်တို့ဒီဆန္ဒပြပွဲရာအခုလိုလုံလိုက်နေလေရက်သွားမှာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီနိုင်ငံကြီးကအခန်းကဏ္ဍမှာကျွန်တော်တို့လူလူတိုက်ပွဲအနေနဲ့အောင်ရှိနေဦးမှာပဲ။ကျွန်တော်တို့လူချင်းတဲ့အရာကိုကျွန်တော်တို့ကဆက်ပြီးတော့တောင်းဆိုနေဦးမှာပဲ
။ငင်းချင်းစွာဆန္ဒပြတဲ့သူတွေကိုတက်ဖြတ်မှုဟာအခြေခံလူခွင့်ရေးကိုချိုးဖောက်မှုလွတ်လပ်စွာပြောဆိုခွင့်နဲ့ငြိမ်းချမ်းစွာစူဝေးခွင့်ကိုချိုးဖောက်မှုဖြစ်သလိုထိမ့်သိမ့်သိမ့်သိမ့်ရှိကြဖို့နဲ့ဆွေးနွေးကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တောင်းဆိုချက်ကိုလည်းရှင်းရှင်းလင်းလင်းအာခံလိုက်တာဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျာရက်ကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ရာမနာသန်ဘာလာခရစ်နန်ကလည်းမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လုပ်ရဟာလက်သင့်ခံနိုင်စရာမရှိဘူးလို့ပြောထားတာပါ။တခါနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုနေရင်ကျဲကျုံးနဲ့ထောင်ထဲနှစ်နှစ်ချမှတ်ထားတဲ့ပုံမှာလဲကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကဝေဖန်ထောက်ပြကြပါတယ်။အမေရိကန်သမရအင်ဂျီရောပြောခွင့်ရဂျန်ဆာကီကစစ်အာဏာရှင်ရဲ့လုပ်ရဟာမြန်မာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထပ်ပြီးတော့စော်ကားလိုက်တာဖြစ်တယ်လို့ပြောပါတယ်။တိုင်းဒေသလက်နက်ကိုင်တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSG ရဲ့ပြောရေးဆိုခွင့်ရှိသူခွန်မြင့်ထွန်းကလက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့သူတို့ရဲ့အမြင်သဘောထားကိုပြောပြပါရစေ
။ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံအခြေအနေကတော့အမှောင်မိုက်ဆုံးသောအခြေအနေကိုအခက်အခဲဆုံးအကြက်တဲဆုံးအခြေအနေကိုကျွန်တော်တို့ကြောက်သွားပြီလို့အတူကျွန်တော်တို့ချူမြင်ပါတယ်။စစ်ကောင်စီနဲ့ကဒီနေ့ PPDB ကိုရန်သူတွေတတ်မှတ်ပြီးတော့စစ်ချင်းတွေကအကြမ်းဖက်လို့ရတယ်ပို့ပြီးတော့မှဆောင်ရွက်လာတာဒီဟာကျွန်တော်တို့တိုင်းပြည်အတွက်အဖြစ်မဟုတ်ဘူးလို့စစ်ကောင်စီပြောလဲဖောက်ပေါက်မှုဆိုတာတော့ကျွန်တော်သတိပြုပြောကြချင်ပ
ါစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်တွေကြားခရီးပြည်နယ်တွေမေလာကစတင်ပြီးတော့တိုက်ပွဲပေါင်း100ထက်မနည်းရှိလာပါပြီဒီတိုက်ပွဲတွေကြောင့်ဒေသခံ100ကျော်သေဆုံးခဲ့တယ်လို့ဒုတက်သော KNY ပြည်သူ့အင်အားစုကထုတ်ပြန်ပါတယ်ဒါ့အပြင်ဒီမော့ဆိုမြို့နယ်ဖဲကုံလွိုက်ကော်နဲ့ဘရူဇိုမျိုးတွေမှာရှိတဲ့လူနေအိမ်ချင်း900ကျော်ပါပျက်စီးခဲ့ပါတယ်။ဒီပျက်စီးမှုတွေကဒီမော့စ်ကွန်မြို့နယ်ထဲမှာတိုက်ပွဲတွေစတင်ခဲ့တဲ့မေလ22ရက်နေ့နောက်ပိုင်းကလေးကမှတ်တမ်းတင်ထားတဲ့စီးရင်ဖြစ်တယ်လို့ KNY လူခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကပြောပါတယ်
။
ဒီဘာရဆောက်တော့ကျွန်တော်တို့ဟို6လုံးပေါ့နော်ကျွန်တော်ဒီကက်သလစ်ကနေကတော့9လုံးဖြစ်တယ်နီကီခရစ်စတန်ကတော့လုံးပေါ့နော်ဒါကတော့ဒီဟိုလက်နေကြီးဖြစ်မှာလဲဘာရအဆောက်ဖြစ်ပေါ့နော်ဒီခြေကတော့ကျွန်တော်တို့ရဲ့နောက်ဆုံးစီရင်ရကတော့ငါတာနဲ့20ကြီးပါပစ္စည်းပေါ့နော်ဟိုနေရာနဲ့20ကျော်ကမိတော့လောကကိုပစ္စည်းပါတော့ဗျာ
စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်ထန်တလန်မြို့တော်မှာလည်းပြည်စည်းခဲ့တဲ့အဆောက်အုံပေါင်း900နီးပါးရှိသွားပြီလို့ချင်းလူခွင့်ရေးအဖွဲ့စေးရှောက်ကစီရင်ထုတ်ပြန်ထားတာပါစစ်ကောင်စီဘက်ကတော့သူတို့ရဲ့အဆိုချင်းပြည်နယ်နဲ့ကယားပြည်နယ်တွေမှာအကြမ်းဖက်အဖွဲ့တွေရဲ့လက်ချက်ကြောင့်ထိခိုက်ခဲ့တယ်ဆိုတဲ့စီရင်တွေထုတ်ပြန်ထားပါတယ်ချင်းပြည်နယ်မှာလူနေအိမ်10လုံးကယားပြည်နယ်မှာ3လုံးပြည်စည်းခဲ့တယ်လို့စစ်ကောင်စီအစင်းမှာဖော်ပြထားတာပါအာနာသိမ့်ပြီးတဲ့နောက်စစ်တပ်ရဲ့လှုပ်ဆောင်မှုတွေထဲမှာတော့ရန်ကုန်မြို့မှာရှိတဲ့ကျူးကျော်အင်အားတွေကိုအင်အားသုံးပြီးရှင်းလင်းတာတွေလည်းရှိပါသေး။ကျူးကျော်အင်အားတွေကိုအထက်မှအင်အားသုံးရှင်းလင်းနေတဲ့ပုံမှာကုလသမဂ္ဂလူ့အခွင့်အရေးအရာရှိတွေကဝေဖန်နေတဲ့ကြားမှာပဲဒီဇင်ဘာလ6ရက်တနင်္လာနေ့ကတော့လှိုင်သာယာမြို့နယ်6ရက်ကွယ်မှာရှိတဲ့ဝေဖြိုးဟိန်းဈေးကိုဖြိုဖျက်ပစ်ခဲ့ပါသေး။အဲ့ဈေးကလှိုင်သာယာမြို့စတီကလေးကရှိခဲ့တာဖြစ်ပြီးတော့ဈေးနဲ့ဈေးပဝင်ခြင်းမှာရှိတဲ့နေရင်တွေကိုလည်းဆက်ရန်ရရတုံးပြီးတော့ဖြိုးချပြရတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့ဒေသခံတွေကပြောပါတယ်။လူကြီး200ကျော်နေထိုင်နေတဲ့ဒဂုံမြို့တဲ့အရှေ့ပိုင်းဒဝဲကျောင်းအမိုက်ပုံသားကကျူးကျော်ရက်ွက်တစ်ခုကိုလည်းအဲ့နှစ်မှာပဲအပြီးဖြတ်ပေးရမယ်လို့စစ်ကောင်စီရဲ့စီရင်တရားဌာနကအသိပေးစာပေးပို့တာပါ။ကျူးကျော်ရက်ခွက်ဆိုပေမဲ့လည်းဒီနေရာတွေကိုသူတို့ဝယ်ပြီးတော့နေထိုင်ခဲ့ရတာဖြစ်ပါလေ။နောက်တနေရာကိုချက်ချင်းပြောင်းရွှေ့ဖို့အခက်အခဲတွေရှိနေတယ်လို့အဲ့မှာနေထိုင်တဲ့သူတွေကပြောပါလေ
။ကျွန်တော်တို့ကမြန်မာပြည်သားတွေဒီကမြန်မာမောင်နေနဲ့မြန်မာပြည်ကြီးပြည်ကြီးကမှလူတွေပြီးတော့မြန်မာမျိုးကနေမောင်းဖို့ရတဲ့အချိန်ဆိုတာကြီးကငုံခါပြီးတယ
်။မြို့တော်တန်ရှင်ရေးဆိုတဲ့အကြောင်းပြချက်နဲ့ကျူးကျော်အရာတွေကိုရှင်းလင်းနေရဟာနိုင်ငံတကာလူခွင့်ရေးဥတွေကိုချိုးဖောက်ရာရောက်တယ်လို့ကုလလူခွင့်ရေးအရာရှိတွေကဒီရက်ပိုင်းနဲ့မှာပဲပြောထားတာပါဒါတွေကိုချက်ချင်းရက်တက်ဖို့လဲသူတို့ကတောင်းဆိုထားပါတယ်ဆိုရင်ညာချင်းတွေမဖြစ်အောင်လို့ကျူးကျော်နေထိုင်တဲ့သူတွေနဲ့ဆွေးနွေးပြီးတော့အပြေရှာဖို့ကိုလဲကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဒီရက်ပိုင်းကြေညာချက်မှာရေးသားထားပါတယ်ဒီလိုမျိုးပြည်ရင်းမှာဒုက္ခပေါင်းစုံနဲ့ရင်ဆိုင်နေရပေမဲ့လဲစစ်ကောင်စီနဲ့အာဏာရှင်ဆန့်ကျင်သူတွေကြားကပြည်ပခါတွေကတော့ပြီးဆုံးသွားမဲ့ပုံမတွေ့ရပါဘူးရှင်ဒီမှာဧတနာကြောပ
ါမြန်မာနိုင်ငံတွင်စစ်တပ်ကနေအာဏာသိမ်းပြီးတော့ဆယ်လအကြာဆေးရနာရှင်ဆန့်ကျင်လှုပ်ရှားမှုတွေနဲ့ပတ်သက်လို့ဒီသတင်းမဲ့ရဲ့သတင်းတော်မတ်စုအစီအစဉ်မှာမဲ့ဧတနာကြောတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းအတည်ပြုခဲ့တဲ့လယ်ယာမြေဥပဒေတွေကိုပြန်လည်ရုပ်သိမ်းရေးလယ်သမားတွေရဲ့တနှစ်ကြာဆန္ဒပြတောင်းဆိုမှုကအောင်မြင်ခဲ့ပြီးတဲ့နောက်အခုတော့လယ်သမားတွေအိမ်ပြန်နိုင်ကြပါပြီ။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်စူးစီးတင်ပြထားတာနားဆင်ပါရှင်။
အိန္ဒိယလယ်သမားတွေရဲ့တနှစ်ကြာဆန္ဒပြပွဲတွေကိုအဆုံးသတ်ပြီးပြီးခဲ့တဲ့စနေနေ့ကစလို့ထန်နေပြန်နေကြပါပြီ။ပြီးခဲ့တဲ့နှစ်ကတည်ပြုခဲ့တဲ့ဈေးကွက်စီးပွားရေးကိုဦးစားပေးတဲ့ပြုပြင်ပြောင်းလဲရေးကြောင့်သူတို့လယ်ယာမြေနဲ့အသက်မွေးဝမ်းကြောင်းအပေါ်ထိပါလာမဲ့ရေးဆွေရင်ချက်နဲ့လယ်သမားတွေကမြို့တော်ဒေလီရဲ့အဝေးပြေးလမ်းမကြီးတွေမှာစခန်းချချက်ပြုတ်စားတောက်ပြီးတစ်နှစ်လုံးဆန္ဒပြခဲ့ကြတာပါ။ဝန်ကြီးချုပ်နရိန်ဒရာမိုဒီအစိုးရကဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုရှာရှာပါပါအလျှော့ပေးခဲ့ပြီးလေယာမြေဥပဒေ၃ခုကိုရုပ်သိမ်းဖို့ဆုံးဖြတ်ခဲ့တာကြောင့်လယ်သမားတွေရဲ့အောင်ပွဲလည်းဖြစ်ပါတယ်။ပန်ချက်ပြည်နယ်ကလယ်သမားခန်းနေစင်းကတော့အစိုးရကိုကျေးဇူးတင်ပါတယ်တဲ့
ဘေးစကားနဲ့ဆာဒီယာမင်္ဂမလီယန်ကြီးဘောတခု
ကျွန်တော်တို့တောင်းဆိုချက်တွေကိုအစိုးရကသဘောတူလိုက်လို့ကျင်းနပ်ပါတယ်အခုတော့အိမ်ပြန်ရတော့မှကြောင့်ပြန်ပါပြီစိတ်ကတော့အလုံးနဲ့တသားတည်းရှိနေသေးပါတောင်းဆိုချက်တွေရခဲ့တဲ့အတွက်မိုဒီကိုရောအစိုးရကိုရောကျေးဇူးတင်ပါတယ်2020ပြည်နှစ်စက်တင်ဘာလအတွင်းအတည်ပြုခဲ့တဲ့စိုက်ပျိုးရေးဆိုင်ရာဥပဒေ၃ခုဟာဆိုရင်အစိုးရကထိန်းချုပ်တဲ့လေယာထွက်ကုန်ဈေးကွက်တွေမှာပုဂ္ဂလိကကုမ္ပဏီတွေဝင်ရောက်လုပ်ကိုင်ခွင့်ပြုဖို့ရည်ရွယ်တာဖြစ်ပါတယ်။အိန္ဒိယလူဦးရေတန်း1300ကျော်ထဲမှာ3ပုံ2ပုံကလေယာလုပ်ငန်းကိုမှီခိုလုပ်ကိုင်စားတောက်ကြတာဖြစ်ပါတယ်။ ပြုပြင်ပြောင်းလဲရေးအတွက်ဥပဒေတွေလိုအပ်တယ်လို့အစိုးရကပြောပေမဲ့လယ်သမားတွေကတော့စီးပွားရေးလုပ်ငန်းကြီးတွေရဲ့ခြေလှယ်ခံရမယ့်အရေးကိုစိုးရိမ်ချောင်းပြောဆိုဆန့်ကျင်ကြတာဖြစ်ပါတယ်။အခုတော့ဝန်ကြီးချုပ်နရိန္ဒရာမိုဒီဘက်ကလယ်သမားတွေတောင်းဆိုချက်အတိုင်းဥပဒေတွေကိုရုပ်သိမ်းဖို့နိုဝင်ဘာလ19ရက်နေ့တောက်ချနေမှာဆုံးဖြတ်ကြေညာပါတယ်။ဒီဆုံးဖြတ်ချက်အပေါ်မှာလည်းသတိထားနေကြသူတွေရှိပါတယ်။လေသမားကြီးဂျီဂရန်ဟာအသက်80ရှိပါပြီ
။ဒီစကေပ ్రధ ာမတိဟောကရကေ
နိုင်ငံရဲ့ဝန်ကြီးချုပ်လောက်တာမှာသူကအာနာရှင်တယောက်လိုပြုမှုဖြစ်ပါတယ်။လေသမားတွေကိုအကျန့်ဖက်ဝါဒီတွေပါကစ္စတန်တွေနဲ့တခြားနာမည်မျိုးစုံသုံးနှုန်းခေါ်ဝေါ်ပါတယ်။ကျွန်တော်တို့ဟာဒီလိုလူတွေလို့သူကယူဆခဲ့ရင်ဘာကြောင့်အရှုံးပေးခဲ့ရတယ်လဲဆိုတော့ရွေးကောက်ပွဲတွေကနီးလာပြီလေတဲ့။ဒီကနေအမျက်ထုတ်ချင်နေတာပါလို့သူကပြောသွားတာပါ။အသက်66နှစ်အရွယ်လယ်သမားကြီးနာဂျင်ဒရာစင်းကတော့လယ်သမားတွေဟာဒီမိုကရေစီကိုကယ်တင်လိုက်တာလို့ပြောပါတယ
်ဂျင်တာကဆမ်းနေချူဖီအော်ပြည်သူ
အရှော်မပေးတိုက်ခိုက်ခဲ့မှုဟာလူလူရှိမှဥညွတ်ခဲ့ပါပြီတဲ့ဒီလယ်သမားတွေဟာဒီမိုကရေစီကိုကာကွယ်ခဲ့တာပါဒါဟာဒီမိုကရေစီမဟုတ်ဘူးဆိုရင်ကျွန်တော်တို့အနေနဲ့လှုပ်ရှားတောင်းဆို권သာမရှိဘူးဆိုရင်အခုလိုအောင်ပွဲခံနိုင်မှာမဟုတ်ပါဘူးတဲ့လေသမားတွေရဲ့တနှစ်ကြာဆနပြပွဲကပြင်းထန်တဲ့ရာသီဥတုဒဏ်နောက် COVID-19 ကပ်ဘေးရောဂါဒဏ်အပြင်ဒေလီမြို့တော်အပြင်မှာဖြစ်သလိုနေထိုင်ပြီးဆနပြခဲ့ကြရတာမှာတောင်းဆိုချက်တွေမရခင်သေဆုံးခဲ့ရသူတွေလည်းရှိပါတယ်။အောင်မြင်ခဲ့ချိန်မှာတော့ဆနပြပွဲမပြီးခင်သေဆုံးခဲ့ရသူတွေကိုပြန်ပြောင်းအောင်မိကြပါတယ်။
ਇੱਕ 45 ਇਅਰਸ ਦਾ ਹੈਗਾ ਸੀਗਾ ਵੀਰ ਸਾਡਾ
ਅਸੇ ਤੌਕ ਵੀ ਸੇਯੋਂ ਛੌਕ ਤਵਾ ਕੇ ਦੇ ਅਤੇ 45 ਨੇ ਅਯੁਏ ਲੇ ਦਮਾ ਤਿਯੌਕ ਕਾ ਸਨਾ ਪਿਆਵੇਂ ਮਾ ਆਉਮੀ ਮਚਿਨ ਮਬਿਆਨ ਨੇ ਲੋ ਤੂ ਯੇ ਨੌਸੋਂ ਅਚੀ ਮਾ ਪਿਓ ਕੇ ਰਾ ਕੋ ਤਰੀਆ ਨੀ ਸੇ ਬਾ ਲੋ ਤੂ ਕਾ ਪਿਓ ਤਵਾ ਰਾ ਬਾ
ਅਸੀਂ ਦੋ ਜਣੇ ਸੀ ਇੱਕ ਦਾ ਹੱਥ ਫੜ ਕੇ ਕਿਹਾ ਸੀ ਵੀ ਬਾਈ
ਪੰਜਾ ਪੀਨੇ ਕਾ ਯਵਾਦੂ ਜੀ ਢਾ ਬਿੰ ਢਾ ਪਾ ਸਿੰਘ ਕਾ ਰੋ ਸਨਾ ਪਿਆਵੇਂ ਕਾ ਲਾ ਅਟਵਿਨ ਅਖੇ ਅਖੇ ਰੀ ਕੋ ਅਖੁ ਲੋ ਪਿਓ ਪਿਆ ਬਾ ਦੇ
starting ਦੇ ਵਿੱਚ ਸਾਨੂੰ ਬਹੁਤ ਦਿੱਕਤ ਸੀ
ਟੋਇਲਟ ਸਾ ਬਾਈ ਮਾ ਤੇ ਪੀ ਰੋ ਖਿੱਕ ਖੇ ਬਾ ਦੇ ਤੇ ਇੰਦਾ ਮਸ਼ੀ ਲੋ ਦਾ ਬੀ ਮੇ ਅਲੂ ਸ਼ਿਨ ਰੇ ਕਾ ਲੂ ਜਾ ਲੋ ਯਾ ਜੀ ਇੰਦਾ ਟਚੋ ਸੌਂ ਨਾਈ ਗੇ ਦੇ ਇੰਦਾ ਤੀ ਤੀ ਲੀ ਮਾ ਲੂ 100-150 ਲੌ ਅਟੂ ਮ੍ਯ ਵੇ ਤੋਂ ਕੇ ਛਾ ਯਾ ਬਾ ਦੇ ਤੇ ਅਖੂ ਰੋ ਮੋਦੀ ਕਾ ਉਪਰੀ ਦੀ ਕੋ ਪਿਆਨ ਯੁਕ ਤੇਂ ਲਾਈ ਪੀ ਸੂ ਰੋ ਆ ਲੋਂ ਬੇ ਪਿਓ ਪਿਓ ਸ਼ਿਨ ਸ਼ਿਨ ਨੇ ਇੰ ਪਿਆਨ ਛਾ ਬਾ ਰੋ ਮੇ ਲੂ ਤੂ ਕਾ ਪਿਓ ਤਵਾ ਰਾ ਬਾ လေယာမြေဥပဒေတွေကိုရုပ်သိမ်းရေးဥပဒေချက်တစ်ခုကိုလည်းလွှတ်တော်မှနိုဝင်ဘာလ30ရက်နေ့ကအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒါပေမဲ့လေသမားတွေကဆန္ဒပြတဲ့နေရာတွေကနေချက်ချင်းမပြောင်းကြသေးဘဲဆန္ဒပြသူတွေအပေါ်ရာဇဝတ်မှုဆွဲချက်တွေရုပ်သိမ်းပေးရလို့ကိစ္စတွေကိုထပ်ပြီးတောင်းဆိုခဲ့ကြပါတယ်။လေသမားတွေရဲ့ဒီတောင်းဆိုချက်တွေကိုသုံးသပ်ဖို့အစိုးရကကော်မတီတစ်ခုကိုပြီးခဲ့တဲ့ကြာသပတေးနေ့မှာထပ်ပြီးတော့ဖွဲ့စည်းပေးခဲ့ပါတယ်။ပဉ္စပြည်နယ်ကလယ်သမားဂူရင်ဒါစင်းဘာဂူးကတော့ဆက်လက်ဆောင်ရွက်သွားမယ့်ကိစ္စတွေရှိနေသေးတယ်လို့ပြောပါတယ်
။စားတဲ့ थोड़े बहुत काम अधूरे ਨੇ
လေယာထွက်ကုန်တွေအတွက်အ ਨੇ ဆုံးဈေးနှုန်းသတ်မှတ်ချက်အသေးချရစေရလို့ကိစ္စတွေကတော့နောက်ဆုံးကျနေသေးပြီးဆက်ပြီးတော့လုပ်နေသေးပါတယ်။လယ်သမားတွေရဲ့ဆန္ဒပြပွဲတွေဟာအများစုငြိမ်ငြိမ်ချမ်းချမ်းရှိခဲ့ပါတယ်။ဒါပေမဲ့လည်းအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့တာမျိုးလည်းရှိပါတယ်။ဇန်နဝါရီလ26ရက်နေ့မှာလယ်သမားတွေကနယူးဒေလီရဲ့သမိုင်းဝင်နှစ်ပေါင်း400တက်တန်းရှိတဲ့ Redford ရှေးဟောင်းခံတပ်ကိုစီးနင်းဝင်ရောက်ခဲ့ကြတာမှာအ ਨੇ ဆုံးလယ်သမားတဦးသေဆုံးပြီးအများအပြားဒဏ်ရာရခဲ့ပါတယ်။ပြီးခဲ့တဲ့တစ်နှစ်တာကာလဆန္ဒပြပွဲတွေအတွင်းတီချောင်းကြံစီမှုစောင်းတွင်ရာသီဥတုနဲ့ COVID-19 ကပ်ဘေးရောဂါတွေအတွင်းဆန္ဒပြသူ900ကျော်သေဆုံးခဲ့ရတယ်လို့လယ်သမားခေါင်းဆောင်တွေကပြောဆိုပြီးအစိုးရဘက်ကမိသားစုတစုကိုဒေါ်လာ5,000လောက်ရောကြီးပေးဖို့လဲလယ်သမားခေါင်းဆောင်တွေကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
မတန်ဂီထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်မှာတော့တက်တက်ရောင်သတင်းလောက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်ဒီသတင်းပတ်မှာတော့တင်ထောက်ကူဆက်ရုပ်ကလေးတွေအကြောင်းကိုပြောပြထားပါတယ်မြန်မာနိုင်ငံမှာစစ်ပွဲတွေကြောင့်ထွက်ပြေးနေကြရသူအပါအဝင်အကူအညီလိုအပ်နေတဲ့သူတွေကို ကူညီဖို့အတွက်ရမုံငွေရှာတဲ့အွန်လိုင်းလေလံပွဲကိုနိုင်ငံတကာရောက်နေတဲ့အမှုပညာမြန်နိုးသူတွေကစီစဉ်ပြုလုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကအမှုပညာရှင်တွေရဲ့ပကြီးပပုအဆိုအကအမှုပညာဖန်တီးမှုမျိုးစုံကိုအွန်လိုင်းပေါ်မှာဘလို့ပုံစံနဲ့လေလံဆွဲတယ်လဲဆိုတာကိုမဆုမြတ်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်။
ကိုဗစ်ကရောဂါဖြစ်နေချိန်နဲ့ဆရာနာတိမ်ထားချိန်မှာပွဲထုတ်ပြသဖို့ခက်ခဲနေတဲ့မြန်မာနိုင်ငံကအမှုပညာဖန်တီးမှုတွေကိုနိုင်ငံတကာရောက်အမှုပညာမြန်နိုးသူတွေကစူးစီးပြီးတော့အွန်လိုင်းပေါ်မှာလေလံတင်ရောင်းချပွဲလုပ်နေပါတယ်။ပကြီးပပုတာမကအစိုးအကစတဲ့အမှုပညာဖန်တီးမှုမျိုးစုံကိုစူးစီးပြီးတော့တချို့ကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့က Jane Lombard Gallery ပြကမှဒီဇင်ဘာ6ရက်ကနေ17ရက်နေ့အထိပြသခဲ့ပါတယ်။တချို့ကိုအွန်လိုင်းပေါ်မှာလေလံဆွဲရောင်းချရမငွေရှာနေတာဖြစ်ပါတယ်။အခုလိုအမှုပညာရှင်တွေရဲ့အမှုပညာပုံစံအစုံကိုအွန်လိုင်းမှာရောင်းချတဲ့လေလံပွဲဘယ်လိုဖြစ်လာသလဲဆိုတာကိုအွန်လိုင်းလေလံပွဲကိုစီစဉ်သူတယောက်ဖြစ်တဲ့စုကအခုလိုပြောပြပါတယ်
။အကြီးကမြန်မာပြည်မှာကိုဗစ်ကြောင့်မို့လို့ရောဒီဆေးအာဏာရှင်ကြောင့်မို့လို့ရောအရင်များကြီးပဲအလုပ်ကံတွေထိခိုက်တဲ့တော်တော်များများမှာလည်းစာဝင်တွေခက်ခဲလာရဲပေါ့နော်။အထူးသဖြင့်အမှုပညာလက်ရရဲဆိုလည်းရအောင်ချမှတ်ပြနိုင်အောင်ဖြစ်နေရပေါ့နော်အဲ့တော့ကျွန်တော်တို့အကြီးကအဲ့ဒါကိုဟိုအကောင့်ထဲပို့ပေးခြင်းနဲ့တကယ်သူတို့ရဲ့အမှုပညာတန်ဖိုးတွေကိုကဘာကိုချပြခြင်းနဲ့ရွေးချက်နဲ့စတော့ဒီမြန်မာပြည်ထဲမှာရှိတဲ့အမှုပညာသမားတွေကိုတော့ဆက်သွယ်ပြီးတော့သူတို့စီကနေပြီးတော့မှဟိုပေါ့နော်ဒီကျွန်တော်တို့ကိုယုံကြည်ပြီးတော့ဒီနိုင်ငံသားမှာဟိုပို့ပြီးတော့ရောင်းဖို့ကိုလက်ခံတဲ့သူတွေကိုကျွန်တော်တို့ကစတင်မျိုးဆက်တယ်ခဲ့ရပေါ့တလက်စတဲ့မှာပဲအဲ့လိုပဲနိုင်ငံတကာမှာရှိနေတဲ့အထူးတော်နိုင်ငံနမဲကြီးရဲ့ရဲ့အမှုပညာရှင်တွေလည်းပါသလိုဟိုအမှုပညာအရေးရှင်ရှိတဲ့သူတွေကလည်းအဲလဲစူတန်းချင်တာရှိရခါကြောင့်မလို့ကျမတို့က online form နဲ့လူချင်းတဲ့သူတွေလှူလို့ရအောင်လို့လည်းဒီ Google form လုပ်ခဲ့ဆိုအဆင့်ကတော့2ဆင့်ပေါ့နော်ဟုတ်ကဲ့
ခုလိုပေါ့နော်မဆူရကဒီ online ကနေပြမယ် online ကနေလေလံပွဲလုပ်မယ်ဆိုတော့အမှုပညာရှင်တွေဘက်ကဘလို့တုံ့ပြန်လဲသူတို့ရဲ့အမှုပညာအခုလိုမျိုးဒီ online ပေါ်ကနေပြီးတော့ပြမယ်လေလံဆွဲမယ်ဆိုတဲ့အပေါ်မှာသူတို့ရဲ့သဘောထားဘလို့ရှိကြလဲရှင်
ဒီအနာရှင်စက်ကြံရေးမှာပါတဲ့သူတွေရဲ့အချင်းချင်းယုံကြည်မှုလို့ပဲပြောရမှာပေါ့နော်အကုန်လုံးကဟိုတရားတရားလည်းထက်တန်တယ်ယုံကြည်ကြည်နဲ့ပဲသူတို့ရဲ့လက်ရာကိုလှူဒန်းပြီးတော့ဒီလေလံဆွဲခွင့်ကိုပြုတ်ရဲ့ဟာကောက်တွေ့ရတယ်ပေါ့နော်ခါးစားမှာအရင်လဲအံ့ဩမိရဲ့အဲ့ဒါကိုတော့အကုန်တော်တော်လေးလဲဟိုလေးစားပါရဲ့အကုန်အမှုပညာရှင်တွေကိုဒီလိုမျိုးလှူဒန်းတဲ့အမှုပညာရှင်တွေအကုန်လုံးကိုလည်းအမှုပညာလို့ပြောတဲ့အခါမှာပကြီးတစ်ခုတည်းမဟုတ်ဘဲနဲ့ဒီဘဘူးလက်ရပါမယ်အစိုးလက်ရပါမယ်အကမြန်မာ tradition နဲ့အကလက်လက်ရရရှိမယ်ပေါ့နော်ဆိုတော့ကျမတို့ကအဲ့နဲ့ဒီအကုန်လုံးပေါ့နော်တို့ဟိုနှစ်သက်တဲ့တို့ဟိုကျွမ်းကျင်တဲ့အမှုပညာကိုကျမတို့ဒီမှာ submit လုပ်လို့ရတယ်လှူဒန်းလို့ရတယ်ပေါ့နော်လေးလံတင်ပွဲအတွက်ဆိုပြီးတော့တကယ်ပါလုံးမှာရှိရဘူးမဆိုလှူနိုင်နေဆိုတော့ဒါမြန်မာနိုင်ငံထဲမှာရှင်မြန်မာတွေလည်းပါသလိုနိုင်ငံသားမှာရှင်မြန်မာတွေလည်းပါတယ်တခြားနိုင်ငံသားလူမျိုးတွေလည်းပါတယ်ပေါ့နော်
မြန်မာတွေရဲ့ဒီဖန်တီးမှုပေါ့နော်အများသောအဖြစ်ကတော့မြန်မာအမှုပညာရှင်တွေရဲ့ဖန်တီးမှုတွေကိုအခုလိုမျိုး online ကနေလုပ်မယ်ဆိုပြီးတော့မိတ်ဆက်တဲ့အခါမှာကောဟိုလူတွေရဲ့စိတ်ဝင်စားမှုတုံ့ပြန်မှုဟာရောဘယ်လောက်ထိရရတယ်လို့ပြောနိုင်လဲဘာလို့လဲဆိုတော့ဟို online ပေါ်မှာဒီလိုလေလံပွဲလုပ်တယ်ဆိုတာနည်းနည်းလေးမြန်မာတွေအတွက်များစိတ်နေသလားအဲ့ဒီအပေါ်မှာတုံ့ပြန်မှုဘယ်လိုရှိပါလဲရှင
်ဒီလိုမျိုးစပြီးတော့ကြော်ညာတဲ့ရက်ပိုင်းအတွင်းမှာပဲ event ပေါ့နော် event date ကိုထပ်ကြော်ညာရက်ပိုင်းအတွင်းမှာပဲ response က300ကျော်ကို300ကျော်ထိတက်လာခဲ့တယ်ဒီ online registration မှာလည်းဒီအချိန်တိုအတွင်းမှာပဲရာကျော် registration လုပ်တော့ကျမတို့ zoom account ကိုပါမြင်ထားရပါတယ်ဟုတ်ကဲ့
ခုနကဘာမဆုပြောသလိုပေါ့နော်ပကြီးပပုအစိုးအကအမှုပညာပုံစံမျိုးစုံပေါ့အဲ့ဒါတွေကိုအရင်စူးစမ်းတယ်စူးစမ်းပြီးတော့မှဒီပွဲလုပ်တဲ့နေ့မှာ online ပေါ်ကနေပြတဲ့အခါကျတော့ဟို online ပေါ်ကနေပြတာကရောဘယ်လိုမျိုးပြလဲဥမာပြောချင်တာကပကြီးကားတစ်ချက်ဆိုရင်ဥမာခန်းစားမယ်ဆိုရင်ကိုယ်တိုင်တကယ်ပကြီးဝါသနာပါသူဆိုရင်တော့အဲ့ဒီပကြီးကားကိုဟိုဘေးရကြည့်လိုက်ရှေ့ရကြည့်လိုက်အနီးရကြည့်လိုက်အဝေးရကြည့်လိုက်ပေါ့နော်မျိုးစုံသူတို့ကခန်းစားပြီးကြည့်ကြတာမျိုးဆိုတော့အဲ့လိုမျိုးခံစားနိုင်အောင်ဟော online ပေါ်ကနေပြတဲ့အခါကျတော့ဘယ်လိုမျိုးဟိုဆွဲဆောင်နိုင်အောင်လုပ်ထားပါလဲရှင်
ဟုတ်ကဲ့ဟုတ်ရပါပဲအရန်ကောက်မာရဲမှာဒီမေကွန်ကဘာဘာမတူးဘူးပေါ့နော်လူကိုယ်တိုင်လာကြည့်ရတဲ့ဒီ online ပေါ်မှာဆိုတော့ကျွန်တော်တို့နှစ်ပိုင်းတော့နှစ်မျိုးတော့လုပ်ထားပါဘောပထမတစ်ခေါက်ကတော့လူတွေကိုယ်တိုင်ကြည့်လို့ရအောင်လို့ New York က gallery မှာလုပ်ထားတာဒါကတော့လူတိုင်လူလာကြည့်လို့ရရပေါ့နော်ဒါပေမဲ့တော့နိုင်ငံတကာမှာရှိစိတ်ဝင်စားသူတွေကြောက်တာမလာနိုင်ဘူးဆိုတော့ကျွန်တော်တို့က online ကိုပြောင်းထားရပေါ့နော်အဲ့ online မှာတော့အတက်နိုင်ဆုံးတော့စူးစမ်းပြီးတော့ 3D မဟုတ်ဘူးပေါ့နော်ဒီပကြီးတွေကတော့အဓိကကတော့ zoom ချက်ပြီးကြည့်လို့ရမယ် zoom ဟို ကြုံပြီးတော့ကြည့်လို့ရမယ်အဲပြီးတော့เนาะ direction နည်းနည်းစောင့်ကြည့်လို့ရမယ်ဒီ advanced technology ပေါ့เนาะ online technology ကိုသုံးပြီးတော့တော့ကျွန်တော်တို့အကျိုးစားပြီးအကောင်းဆုံးပြင်ထားပါတယ်ဟုတ်ကဲ့ဟိုအကရေဒီအဆိုတွေကိုလောက်အဲ့တော့ recording ကပို့ထားတဲ့အချိန်မှာရတာကိုခန်းစားလို့ရပါတယ်ရှင
်နောက်တစ်ခုကကျတော့ဒီလေလံပွဲပေါ့เนาะ online ပေါ်မှာလေလံပွဲလုပ်တယ်ဆိုတာကတော့ဟိုလေလံရုံတွေမှာတစ်ချိန်တည်းပြိုင်ပြီးတော့ဈေးပြိုင်ပေးတာမျိုးမဟုတ်ဘူးထင်ပါတယ်အဲ့တော့ဒီ online ပေါ်မှာလေလံပစ်တာကရောဘယ်လိုပုံစံမျိုးနဲ့လုပ်ထားတာလဲဆိုတာကိုရှင်းပြပါလားရှင
်ဒီ online လေလံပွဲလုပ်တဲ့အခါမှာမစခင်လေးနှစ်နာရီလောက်မှာကျမတို့ကပုံတွေအကုန်လုံးကိုဘူဂျီကားတွေအကုန်လုံးလူပညာလက်ရာတို့မြင်ရအောင်လို့တခါရယ်ဖွင့်ချထားလိုက်တယ်ပေါ့နော်အဲ့တော့ဒီသူကချက်ချင်းဒီဈေးကိုပေးเสียရမလို့ဘူးသူကြည့်လို့ရတယ်ဒါပေမဲ့ချက်ချင်းပေးခြင်းလည်းရတယ်ပေါ့နော်ဒါပေမဲ့ဆက်ဆချင်းခေါ်ဈေးရတော့ကျမတို့ပုံတစ်ပုံချင်းစီအမှုပညာပစ္စည်းတစ်ခုချင်းစီရဲ့အောက်မှာကျမတို့ထည့်ထားတယ်ခေါ်ဈေးကိုတော့ဟိုချမ်းခင်းဈေးကိုချပေးထားတယ်အဲ့ချမ်းခင်းဈေးကနေပြီးတော့မှသူတို့ကဒီပေါ့ Facebook page ကနေလာကြည့်ရသူဆိုရင်ဒီပုံတစ်ခုချင်းစီရဲ့အောက်မှာသူတို့ကစပြီးတော့ bit ပေးလို့ရတယ် Facebook မသုံးဘူးတဲ့သူတွေကတော့ကျမတို့က Better Burma page မှာလည်းကျမတို့တင်ထားဖြစ်တယ် Better Burma page မှာလည်းတွားပြီးတော့ bit ပေးလို့ရတယ်အဲဟိုတကယ်တမ်းကျမတို့အပြင်မှာဆိုလို့ရှိရင်တော့အပြိုင်ဆိုင်လက်တွေထောင်ပြီးတော့ခေါ်ကြရတယ်ဟိုဒီမှာ online မှာကျတော့သူတို့လည်းအမှန်တကယ်တော့အပြိုင်ဆိုင်တော့ပေးလို့ရတယ်ဒီ comment အောက်မှာတော့ကျမတို့ကဒါပေမဲ့ဒါကို3နာရီချက်ပေးထားတယ်ဆိုတော့သူတို့အချိန်ဝေးbit ထပ်တိုးခြင်းရင်ထပ်တိုးလို့ရအောင်ပေါ့နော်ဒါပေမဲ့နောက်ဆုံးဆုံးဖြတ်ချက်ကိုတော့ကျမတို့ကဒီ73ရက်နေ့8နာရီ Eastern Time မြန်မာလိုဆိုရင်တော့14ရက်နေ့မနက်8နာရီမှာပြီးမယ်ပေါ့နော်အဲ့ဒီမှာကျမတို့ကဈေးတွေအကုန်လုံးအပြီးဖြတ်ပြီးတော့အများဆုံးဈေးခေါ်ထားတဲ့သူကိုကျမတို့ကဝင်လာလို့သတ်မှတ်ပြီးတော့အဲ့လူကိုဟိုနဲ့ဆက်တွေ့ပြီးတော့ဒီပကြီပို့ဆောင်ရေးလူပညာဘုပေါ့နော်ဒီရောင်းဝယ်ဖို့ကိုဆက်ပြီးဆွေးနွေးသွားမှာပါဟုတ်ကဲ့
ပြည်နိုင်ငံကပဲဖြစ်ဖြစ်အင်တာနက်အွန်လိုင်းပေါ်မှာအလုံးချိတ်ဆက်နိုင်တဲ့ခကြီးမှာဤပညာကိုအသုံးချပြီးတော့မြမအမှုပညာရှင်တွေရဲ့လက်ရာတွေကိုပွဲထုတ်ဖို့စိတ်ကူးရခဲ့တာဖြစ်တယ်လို့လည်းလေလံပွဲစီစဉ်သူစုကပြောပါတယ်။အခုလိုအမှုပညာလက်ရာတွေကိုအွန်လိုင်းလေလံပွဲလုပ်တဲ့အတွက်အကျိုးအမြတ်တွေအများကြီးရပါတယ်တဲ့
။ဒီလိုမျိုးအွန်လိုင်း event လုပ်လိုက်ရတဲ့ကြောင့်မဟုတ်လို့ကဘာကနေပြီးတော့လည်းအခုမြမပြီးတော့ပို့ပြီးတော့အယုံဆိုင်မြဲအချိန်မှာဆိုသူတို့တွေကပို့ပြီးတော့မြမပြီးမှရှိရလက်ရာမြမပြီးသူပြီးသားတွေမှရှိရအစွမ်းတွေဟိုဒီအမှုပညာလက်ရာတွေကိုပို့ပြီးတော့မြင်တိလာရမယ်ပေါ့နော်။အဲကျွန်မဒါရီကတော့ကောင်းကျိုးရလို့ကျွန်မကမြင်တယ်အထူးသဖြင့်ဒီအာနာရှင်တော်လိုင်းရင်းမှာဟိုခဏခဏ fan race တွေလုပ်ကြရတဲ့အခါမှာမြန်မာပြည်သူပြည်သားအချင်းချင်းပဲတန်ဟိုပဲထောက်ပံ့နေရကြာလာတော့ဘယ်လိုခေါ်လဲလူရှင်လည်းပြင်ပန်းလာတယ်ပေါ့အခုကျတော့ international target audience ကိုထားလာနိုင်တယ်တကယ်တော့မြန်မာပြည်ကိုလည်းချစ်တယ်မြန်မာပြည်လည်းကူချင်ပေမဲ့ဘယ်လိုကူအောင်မှန်းလည်းမသိနေရဲ့နိုင်ငံသားသားတွေဟိုနိုင်ငံတကာမှာရှိနေတဲ့သူတွေအတွက်လည်းဒါကသူတို့အတွက်ဟိုကိုယ်လည်းဟိုအမှုပညာပစ္စည်းကိုမြန်နိုးတဲ့ပစ္စည်းကိုလည်းရလှူတာလည်းဖြစ်တဲ့အတွက်ကြောင့်မလို့ဒါ benefit ကတော့အများကြီးပဲရှိရလို့ကျွန်မတော့မြင်ပါတယ်
လေလံပွဲမှာရောင်းရတဲ့ငွေတွေကိုမြန်မာနိုင်ငံကအကူအညီလိုအပ်နေတဲ့အမှုပညာရှင်တွေစစ်ဘေးဒုက္ခသည်တွေနဲ့တခြားအထောက်အပံ့လိုနေသူတွေကိုကူညီသွားမှာဖြစ်တယ်လို့ပြောပါရယ် betterburma.org website နဲ့ artist against tyranny ဆိုတဲ့ Facebook စာမျက်နှာတို့မှာအမှုပညာလက်ရာတွေကိုခန်းစားနိုင်ပါတယ်ရှင်ကျွန်မအစမြန်ပါပါ
online ပေါ်ကအမှုပညာပစ္စည်းလေလံပွဲတွေအကြောင်းမဆုမြတ်မော်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တက်တက်ရောင်သတင်းလောကအစီအစဉ်ကိုနားဆင်ရပါမယ်အမှုပညာလောကကသတင်းတူတူထထလေးတွေကိုစူးစီးပြီးတော့မယေးသနာကျော်ကတင်ဆက်ပေးထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေစည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါပေါ့ကီတာမှာအောင်မြင်ဆုံးဖြစ်နေတဲ့ကိုရီးယား K-pop ဖွဲ့ BTS ဖွဲ့တွေကအဖွဲ့ဝင်အမျိုးသားလေး9ယောက်ဆိုရှယ်မီဒီယာလူမှုကွန်ရက်စာမျက်နှာတစ်ခုဖြစ်တဲ့ Instagram စာမျက်နှာမှာကိုပိုင်စာမျက်နှာအသစ်တွေဖွင့်လိုက်ကြတော့သူတို့ဒီစာမျက်နှာကိုတင်တဲ့အခါအကြောင်းအရာတွေကိုမြင်ရအောင်လို့သူတို့ကို follow လုပ်ကြသူစုစုပေါင်း126တန်းကျော်ပါပြီ။တနင်္လာနေ့ဒီဇင်ဘာလ6ရက်နေ့မှာ Instagram စာမျက်နှာတွေဖွင့်လိုက်ကြတာဖြစ်ပြီးတော့သူတို့အဖွဲ့တွေမှာ V ကပြည်သက်အများဆုံးရပြီးတော့တန်း20နီးပါးတရက်ထဲနဲ့ရရှိခဲ့တာပါ။ BTS အဖွဲ့ကအရင်ကတော့သူတို့တစ်ဖွဲ့လုံးရဲ့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ Instagram စာမျက်နှာ Twitter စာမျက်နှာတွေကနေပြီးတော့ပြည်သက်တွေနဲ့ဆက်သွယ်ခဲ့တာဖြစ်ပြီးတော့အဲ့ဒီစာမျက်နှာတွေကလည်းသူတို့ကိုစီမံခန့်ခွဲတဲ့ကုမ္ပဏီကပဲကင်တွေ့တာပါသူတို့အဖွဲ့ရဲ့တရားဝင် Instagram စာမျက်နှာ bts.bighitofficial စာမျက်နှာမှာပြည့်တဲ့55တန်းခွဲရှိပါတယ်လူသုံးများတဲ့လူမှုကွန်ရက် Facebook စာမျက်နှာလိုမျိုးနောက် Telephone App တစ်ခုဖြစ်တဲ့ Weverse မှာလည်းတခြား K-pop နာမည်ကြီးတို့လိုပဲ BTS ကသူတို့ရဲ့ပရိသတ်တွေနဲ့အဆက်အသွယ်လုပ်ဖို့တုံ့ပြန်တယ်။တစ်ချိန်တည်းမှာပဲ BTS အဖွဲ့သားတွေကအခုအားလည်းရရတယ်မှာရရှိအနားယူမယ်လို့တနင်္ဂနွေနေ့ကပဲကြေညာသွားတာပါ။ BTS အဖွဲ့က November လအကုန်မှာ2ရက်ဒီဇင်ဘာလအစမှာ2ရက်အမေရိကန်ပြည်အောင်စုမှာဖျော်ဖြေပွဲကျင်းပသွားပြီးတဲ့နောက်အခုလိုပြောသွားတာပါ။တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာမလကျင်းပမယ်ဖျော်ဖြေပွဲအတွက်လည်းပြင်ဆင်ဖို့ပြီးတော့သူတို့အဖွဲ့အတွက်စာမျက်နှာအသစ်ဖြစ်စေမယ့်တေးတပြားအသစ်တွေလည်းစပြီးတော့လုပ်ဖို့အတွက်ဒီ holiday မှာနားမယ်လို့ Big Hit Music ကပြောပါရည်။ BTS အဖွဲ့က COVID ကပ်ဘေးကြီးစဖြစ်တဲ့2020အစပိုင်းကနေကကွာလေဖြော်ပြပွဲတွေနားထားပြီးတော့အွန်လိုင်းဖြော်ပြပွဲတွေပဲလုပ်နေခဲ့တာကနေအခုနောက်ဆုံး Los Angeles မြို့မှာဖြော်ပြပွဲကိုပထမဦးဆုံးပြင်ချင်ပါတော့သူတို့ပြည်သက်တွေအထူးအားပေးခဲ့ပါတယ်။အခုသူတို့က See You in Seoul March 2020 Seoul မြို့တော်မှာမလ2022မှာတွေ့ကြမယ်လို့ Twitter မှာရေးထားပါတယ်ရှင
်။Party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတက်တဲ့ရောင်းတင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်္လာကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တက်တက်ရောက်သတင်းလောအစီအစဉ်ကိုနားဆင်ရှုစားခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနေ့ပြန်အင်္ဂါမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ကျွန်တော်တို့ VOE ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်အီးမေးလ်လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတစ်လှည့်ပြောပြပေးပါမယ်ရှင်။
နိုင်ငံတော်တမ်ပင်ငံပုတ်ကိုတောင်းဆန်းစုကြည်ကိုဆွတ်ဆွထားတဲ့အမှုတွေကတဘာဝဘေးအမှုစစ်ဆေးဖို့ဒီကနေ့နေပြီးတော့အထူးတရားရုံးမှာခေါ်ယူခဲ့ပေမဲ့တက်တဲ့ထွက်ဆိုမဲ့သူမလာနိုင်တဲ့ကြောင့်တရားရုံးချင်းထပ်ပင်းလိုက်ပါတယ်။ကိုဗစ်ကာလကပ်ဘေးစည်းကမ်းကိုချွတ်ပေါက်တဲ့ဆိုတဲ့ဆွဲချက်တင်ထားတဲ့အမှုဒီအမှုမှာတက်တဲ့အဖြစ်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစစ်ဆေးဖို့ရှိရမှာရုံးချင်းကိုလာရောက်ထွက်ဆိုခွင့်မရဘူးလို့သိရပါတယ်။လာရောက်ထွက်ဆိုဖို့ကာယကံရှင်ဒေါက်တာဇော်မြင့်မောင်ကလက်ခံထားပေမဲ့သူ့ကိုထိန်းသိမ်းထားတဲ့ထောင်အာဏာပိုင်ကခီးသွားလာခွင့်မပြုခဲ့ဘူးလို့သိရပါတယ်။မြန်မာနိုင်ငံအတွက်ပြည်ပခါတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြသူတွေအတွက်အရေးတကြီးလိုအပ်နေတဲ့အကူအညီတွေမပေးနိုင်အောင်အာဏာသိမ်းစစ်ကောင်စီကပိတ်ဆို့နေတယ်လို့လူ့အခွင့်အရေးလှစ်လာစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။လူနေတဲ့သူတွေစီအကူအညီတွေရောက်နိုင်အောင်ခွင့်ပြုဖို့ကုလသမဂ္ဂအာဆီယံနဲ့အစိုးရတွေဟာစစ်ကောင်စီကိုဖိအားပေးသင့်တယ်လို့လည်း HRW ကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထုကိုယ်စားလှယ်တောမန်ဒရူးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့ဒီဇင်ဘာလ23ရက်ကနေ19ရက်နေ့ထိသွားရောက်မှာဖြစ်ကြောင်းကုလသမဂ္ဂကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။လူ့ခွင့်ရေးအထုကိုယ်စားလှယ်တောမန်ဒရူးဟာဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓါကာကိုဒီကနေ့ရောက်ရှိသွားပြီးအဲဒီကနေ့မှကောက်ဆက်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေအပြင်မကြသေးခင်ကရိုဟင်ဂျာတွေရွှေ့ပြောင်းနေထိုင်ကြတဲ့ဘာဆန်ချာကျွန်းတို့ကိုသွားရောက်မှာဖြစ်ပါတယ်။ကီးစင်တွင်ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကုလသမဂ္ဂအရာရှိတွေအရာဖက်လူမှုအဖွဲ့အစည်းကတာဝန်ရှိသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ဆုံသွားမှာဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာတရားရုံးအစီအစဉ်မှာတင်ထားတဲ့ရိုဟင်ဂျာလူမျိုးတွေတပ်ဖြတ်မှုမှာပူးပေါင်းပါဝင်ကြောင်းကြေညာဖို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကိုဘာမာကမ်ပိန်း UK အဖွဲ့ကတောင်းဆိုလိုက်ကြပါတယ်။နိုင်ငံသားရေးဝန်ကြီး Liz Truss ကိုအဖွဲ့ဝင်660ကဒီကနေ့စာပေးပို့တောင်းဆိုလိုက်ကြတာဖြစ်ပါတယ်ခင်ဗျာ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအာဏာသိမ်းထားတဲ့မြန်မာနိုင်ငံအရေးကိစ္စအပါအဝင်ဒေတာရင်းတရုတ်နိုင်ငံရဲ့ဩဇာလွန်မှုမှု COVID-19 နဲ့တခြားကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်အာရှသုံးနိုင်ငံခီးစဉ်ရဲ့ပထမဆုံးခီးတစ်ထောက်ဖြစ်အင်ဒိုနီးရှားနိုင်ငံကိုဒီကနေ့ရောက်သွားပြီဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့အတွက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့
ပီဂျယ်အီလီယပ်စ်နဲ့ဂျိုနာကမင်းတို့ဖြစ်ပါရယ်ရှင်ကျမကစုမမဒီကနေ့ညအတွက်အစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်
This program has